Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ရ2023ခုနှစ်ဒီဇင်ဘာလ19ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249လိုင်းလမ်းမီတာ190ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်မသင်္ကီထိုက်ပ
ါကာဇာမာအရတားထိခိုက်မှုတွေလျှော့ချဖို့အရေးကြီးသလိုအမေရိကန်အနေနဲ့အစ္စရေးတို့စစ်ဆင်ရေးကိုတော့မတိမ်မဆောင်ထောက်ခံတော့မှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်နိုင်ငံကိုစားပြုမှုအရေးဆုံးဖြတ်ချက်ကိုကုလသမဂ္ဂအစည်းအဝေးရွေးချယ်ရေးကော်မတီကထပ်မံဆိုင်းငံ့လိုက်တဲ့အတွက်တန်အမတ်ကြီးဦးကျော်မိုးထွန်းဟာကုလသမဂ္ဂဆိုင်းရမြန်မာကိုယ်စားလှယ်အဖြစ်ဆက်ရှိနေမှာဖြစ်ပါတယ်။မြန်မာလူဦးရေရဲ့သုံးပုံတစ်ပုံအရေးအတွက်အပြင်18.9%သန်းဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂအစည်းအဝေးဆာတရက်မှာဖော်ပြပါတယ်။
ဒီလိုထိတ်ကန့်ရောက်တဲ့နေ့အပြင်ခမ်းဖတ်တပရင်ကြောက်ထုမျိုးတို့ကတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုရီးယားမှာဖမ်းခံရတဲ့မြန်မာတွေအကြောင်းဆတဲ့မြန်မာဆိုင်ရာသတင်းဆောင်မတွေအပြင်အရှေ့လေပိုင်းမှာအမေရိကန်တပ်တွေတိုက်ခိုက်ခံရမှုပုံများလာတဲ့အကြောင်းအမေရိကန်ကိုရောက်လာတဲ့ယူကရိန်းဒုက္ခသည်ကလေးငယ်တွေရဲ့ပညာသင်ကြားရေးဆတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ပြပါမယ်။အပတ်စဉ်ခဏတွေထဲမှာတော့သတင်းတောက်မှတ်စုစီးပွားရေးလူမှုရှုခင်းဆတဲ့အစီအစဉ်တို့ကိုနားဆင်ချရပါမယ်ရှင်။အခုတော့ထိတ်ကန့်ရောက်တဲ့ကိုကိုသားညုံကတင်ပြပေးပါမယ
်။ Israel နဲ့လူရည်ထူထပ်တဲ့ Gaza ဒေသမှာရသားထိခိုက်မှုတွေကိုလျှော့ချဖို့အရေးကြီးတယ်လို့ပဲ American နဲ့က Israel ရဲ့ Hamas ကိုနှင်းနှင်းစစ်ဆင်မှုတွေကိုထောက်ခံတယ်ဆိုတဲ့ပိုင်းဖြတ်ချက်ကိုလည်းမတိမ်မဆောင်ပဲရှိနေတယ်ဆိုပြီးတော့ American ကာကွယ်ဝန်ကြီး Lloyd Austin ကပြောဆိုသွားပါတယ်။အစ္စရေးကာကွယ်ဝင်ကြီးဂါလန့်နဲ့အတူလုပ်တဲ့ပူးတွဲသင်းစာရှင်းလင်းပွဲအတွင်းအမေရိကန်ကာကွယ်ဝင်ကြီးကဂါဇာမှာဟားမတ်စ်ထုဖမ်းထားတဲ့ဒီကြံဒဇဂန်တွေပြန်လွတ်လာရေးတောင်းဆိုသွားတယ်လို့ပဲအစ္စရေးအနေနဲ့ကိုယ့်ကိုယ်ကိုခုခံပိုင်ခွင့်ဟာအခြေခံအကျဆုံးခွင့်ရဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ပြည်ပခအတွင်းရပ်သားတွေကိုကာကွယ်ပေးရေးနဲ့ဂါဇာမှာလူသားချင်းစာနာမှုအထောက်ပံ့တွေတိုးပေးနိုင်ဖို့အမေရိကန်ပြည်သူအနေနဲ့ဆက်ပြီးတော့ဆောင်ရွက်သွားမယ်လို့လည်းအမေရိကန်ကာကွယ်ဝင်ကြီးကပြောပါတယ်။အလွန်တရာကိုပြင်းထန်လာတဲ့စစ်စင်ရေးကိုအတတ်နိုင်ဆုံးရှော့ချပြီးတော့ပို့ပြီးတော့တိကျအသေးစိတ်တဲ့စစ်စင်ရေးတွေဖြစ်လာဖို့နှစ်ဖက်သဘောထားအမြင်ရှိကြပြီးတော့ဒီကိစ္စရပ်တွေပေါ်မှာအတော်လေးကိုဆွေးနွေးပြောဆိုဖြစ်ခဲ့ကြတယ်လို့ကာကွယ်ဝန်ကြီးအော်စတင်ကပြောဆိုပါရယ်။အစ္စရေးနဲ့အိန္ဒိချင်းပါလက်စတိုင်းတို့ကြားမှာစစ်ပွဲအလွန်နှစ်ပြည်တော်ရှင်တွဲနေထိုင်ရေးအဖြစ်ထုတ်နိုင်ဖို့နဲ့ပဋိညိမ်မှုတွေနဲ့မလုံခြုံမှုတွေဟာဟားမတ်စ်အတွက်ပဲဖြစ်လာစေလိမ့်မယ်လို့လည်းကာကွယ်ဝန်ကြီးအော်စတင်ကထောက်ပြပြောဆိုသွားပါရယ်။အမေရိကန်ပြည်ထောင်စုရဲ့ယူကရိန်းကူညီအစ်ကိုဒီနှစ်အတွင်းမှာအတူပြုပြဋ္ဌာန်းပေးဖို့အမေရိကန်လွှတ်တော်မှာအချိန်သိပ်မရတော့ပါဘူး။ဒါကြောင့်မလို့ဒီမိုကရက်ဆူရကတင်သွင်းထားတဲ့ဒီဥပဒေကြမ်းအတွက်အပြန်အလှန်အားဖြင့် Republican မဲဆန္ဒရှင်တွေအတွက်နေဆက်လူမျိုးရေးအသုံးစရိတ်ချထားရေးအတွက်အထက်လွှတ်တော်အမတ်တွေကအခုသတင်းပတ်ကုန်မှာညှိနှိုင်းဆောင်နေကြပါတယ်။ယူကရိန်းမှာ2022ခုနှစ်ဖေဖော်ဝါရီလရုရှားကျူးကျော်စစ်ရင်ဆိုင်ပြီးကြတဲ့ကယူကရိန်းကိုလက်နက်နဲ့အထောက်ပံ့တွေအတွက်အမေရိကန်ဘက်ကနေပြီးတော့ဒေါ်လာဘီလျံ100ကျော်ကူညီခဲ့ပြီးပါပြီ။အခုနောက်ထပ်အကူအညီဘီလျံ60ပေးဖို့အတွက်သမရဂျူးဘိုင်ဒန်ကလွှတ်တော်ကိုအတည်ပြုချက်တောင်းထားပါတယ်။ဒါပေမဲ့လို့လည်းဒီနောက်ထပ်အကူအညီပေါ်မှာ Republican အမတ်တွေဘက်ကလူလာလာသိပ်မရှိလာပါဘူး။ယူကရိန်းအတွက်နောက်ထပ်အကူအညီထပ်ပေးဖို့ဆိုလို့ရင်တော့ American တောင်ပိုင်းနယ်စပ်ကနေဝင်လာတဲ့အရေးအတွက်ဒီရှော့ချဖို့နဲ့တိုင်းပြည်တွင်းရှိပြီးသားတချို့ကိုနေရာပြန်ပို့ရေးလူဝင်မှုကြီးကြပ်ရေးစီးပွားရေးကိုတိုးဖို့ American အထက်လွှတ်တော် Republican အမတ်တွေကတောင်းဆိုနေကြပါတယ်။ဒီပေါ်မှာသဘောတူညီမှုတစ်ခုရအောင်လို့အမေရိကန်ဆူရပိုင်းကိုစလရီနဲ့အတူပါတီကြီးနှစ်ခုလုံးကအမတ်တွေကြိုးစားညှိနှိုင်းနေကြပါတယ်။အမေရိကန်ထက်လွှတ်တော်စီဝေးတွေကိုဒီနှစ်အတွက်နောက်ဆုံးရက်ဖြစ်ပြီးခဲ့တဲ့ဇာတာရီကတတ်မှတ်ထားပြီးမဲ့နောက်ထပ်ညှိနှိုင်းမှုတွေအတွက်ချိန်တက်ပြေးထားပါတယ်။အောက်လွှတ်တော်စီဝေးတွေအတွက်ဒီနှစ်အတွက်ပြီးသွားပြီဆိုပေမဲ့သဘောတူညီချက်ရရင်တော့စီဝေးပြန်ခေါ်ပြီးတော့မဲခွဲယူနိုင်ဖို့ရှိနေပါတယ်ခင်ဗျ။ဆိုမာလီယာနိုင်ငံတောင်ပိုင်းမှာရှိတဲ့ El Shabaab စစ်သွေးကြောအဖွဲ့ကအစ်မြင့်တပ်မှုတူကိုပြစ်မှတ်ထားပြီးတော့အမေရိကန်တပ်နဲ့ပူးတွဲဆစ်ဆင်ခဲ့တယ်လို့ဆိုမာလီယာဆိုရကသတင်းထုတ်ပြန်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်နေတဲ့အကြမ်းဖက်ခေါင်းဆောင်ကိုဥတီဆစ်ဆင်ခဲ့တာဖြစ်တယ်လို့ဆိုမာလီပြည်ချိုင်းဝန်ကြီး Dave Owis ကလူမှုကွန်ရက်မှာရေးပါတယ်။ဒီဇင်ဘာ18ရက်နေ့မှာအလဲပိုင်းဂျာဘာဒေသမှာဆစ်ဆင်မှုလုပ်ခဲ့တာလို့ဆိုမာလီဆိုရကထုတ်ပြန်ပြီးမဲ့အဲ့ဒီစစ်သွေးကြောတပ်မှုဘယ်သူဘဝဆိုတာကိုတော့မပြောပါဘူး။အခုလိုမျိုးဆိုမာလီအစိုးရထုတ်ပြန်ကြတဲ့အပေါ်မှာအချက်လက်မှန်ကန်တဲ့အကြောင်းအာဖရီကောမ်လို့သိကြတဲ့အာဖရိကဒေသအမေရိကန်စစ်ဌာနချုပ်က VOA ကိုတီးပြပါရယ်ပြီးခဲ့တဲ့မေလအတွင်းကလည်းအက်ရှော်ဘတ်အကြီးအကဲတပ်မှုတဦးကိုပြစ်မှတ်ထားပြီးတော့အမေရိကန်လေကြောင်းတိုက်ခိုက်မှုလုပ်ခဲ့ရမှာအဲ့ဒီဖွဲ့ရဲ့ပြင်ပစစ်ဆင်ရေးအကြီးအကဲဖြစ်တဲ့ Osman ထိခိုက်ဒဏ်ရာရခဲ့ပါရယ် Osman ဟာဆိုမာလီအစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့အက်ရှော်ဘတ်အဖွဲ့အတွက်နိုင်ငံခြားတိုက်ခိုက်ရေးသမားတွေစုဆောင်းမှုမှာကြီးကြပ်သူဖြစ်တယ်လို့ဆွဆွဲခံထားပါရယ် ်ရှာဘတ်အဖွဲ့ဟာဆူမာလီအစိုးရနဲ့အာဖရိကသမ္မတညီညွတ်ရေးထိန်းတက်တွေကိုဆယ်စုနှစ်တခုကျော်လောက်ဆက်စပ်တိုက်ခိုက်နေရမှာအမေရိကန်ပြည်တော်စုကဒီဆူမာလီအစိုးရတပ်တွေကိုတနက်ပြေးတာတွေလက်နက်ထောက်ပံ့တာတွေနဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်ပြီးတော့အကူအညီပေးနေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တွေကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တိုင်းရဲ့မနက်ပိုင်းသတင်းတွေကိုနိုင်ငံတကာသတင်းတွေကိုဆက်လက်တင်ဆက်နေပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုစရေဖြစ်တဲ့နိုင်ငံကုစားပြမှုအရေးဆုံးဖြတ်ချက်ကိုကုလသမဂ္ဂစီစစ်ရွေးချယ်ရေးကော်မတီကထပ်မံဆိုင်းငံ့လိုက်တဲ့အတွက်ကြောင့်မလို့တာမတ်ကြီးဦးကျော်မိုးထွန်းဟာကုလသမဂ္ဂဆိုင်ရာမြန်မာကုစရေဖြစ်ဆက်ရှိနေဦးမှာဖြစ်ပါတယ်။ကုလသမဂ္ဂထူထောင်ညီလာခံရဲ့နိုင်ငံအသီးသီးကုစရေရွေးချယ်ရေးအဖွဲ့ Credential ကော်မတီကဒီဇင်ဘာလ6ရက်နေ့အစည်းအဝေးကျင်းပခဲ့တဲ့နေရာမှာမြန်မာနိုင်ငံနဲ့အာဖဂန်နစ္စတန်နိုင်ငံတွေကုစားပြမှုအရေးကိုဆိုင်းငံ့ထားဖို့အတွက်Credential ကော်မတီရဲ့ဥက္ကဋ္ဌဖြစ်သူကအဆိုပြုခဲ့တာဖြစ်ပြီးတော့မဲခွဲခြင်းမရှိဘဲနဲ့တည်ပြုခဲ့ပါတယ်။98ကြိမ်မြောက်ကုလသမဂ္ဂထူထောင်ညီလာခံမှာမြန်မာနိုင်ငံကိုကုစားပြုဖို့တင်သွင်းချက်နှစ်ခုရရှိခဲ့တဲ့အကြောင်း Credential ကော်မတီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နယူးယောက်မြို့မှာရုံးဆက်တဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုစလေက2023ဩဂုတ်လ16ရက်နေ့မှာတင်သွင်းခဲ့တယ်လို့ပဲနောက်တစ်ခုတော့မြန်မာနိုင်ငံရဲ့ဥကြီးဌာနကဩဂုတ်လ16ရက်နေ့မှာပဲတင်သွင်းခဲ့တဲ့အကြောင်းဖော်ပြပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုကုစားပြုမဲ့သူရွေးချယ်ဖို့အရေးကိုကုလစီစီရေးကော်မတီကဆိုင်းငံ့လိုက်တာကြောင့်မလို့လက်ရှိရာထူးနေရာမှာတာမတ်ကြီးဦးကျော်မိုးထွန်းကပဲဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကုစလေရွေးချယ်ရေးဆုံးဖြတ်ချက်ကိုယနေ့2022ခုနှစ်တုန်းကလည်းရှေ့ဆိုင်ခဲ့ပါတယ်။ဦးကျော်မိုးထွန်းက2020ခုနှစ်မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုစလေတာဝန်ယူခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဖြစ်ပြီး2021ခုနှစ်မှာကျင်းပတဲ့ကုလသမဂ္ဂထူထောင်ညီလာခံမှာဒီအာဏာသိမ်းစစ်ကောင်စီကိုသူ့အနေနဲ့ကုစားမပြုကြောင်းမေးခွန်းပြောဆိုခဲ့သူဖြစ်ပါတယ်ခင်ဗျာ။မြန်မာလူဦးရေရဲ့သုံးမုန့်တစ်ပုံအယူတက်အားဖြစ်တော့ 18.9% သန်းဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့ဆိုပြီးတော့ကုလသမဂ္ဂအစိုးရကတစောင်းမှာဖော်ပြပါရတယ်။2024ခုနှစ်အတွက်မြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီလိုအပ်ချက်နဲ့တုံ့ပြန်မှုအစီအစဉ်ဆိုတဲ့ဒီအစိုးရကကိုကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီလက်တွဲဘွဲ့အဖွဲ့တွေကအခုဒီဇင်ဘာလ18ရက်နေ့မှာထုတ်ပြန်လိုက်တာဖြစ်ပြီးတော့အဲ့ဒီထဲမှာဒီစစ်တပ်ကအာဏာသိမ်းပြီး3နှစ်ကြာ2014ခုနှစ်မြန်မာနိုင်ငံလူသားစာနာမှုအခြေအနေဟာမျှော်လင့်ချက်မဲ့ပြီးတော့စိတ်ပြက်လက်ပြက်ဖြစ်စရာအခြေအနေရောက်နေပြီလို့ထောက်ပြထားပါတယ်။လူသားချင်းစာနာမှုလိုအပ်ချက်အရေအတွက်ဟာစစ်တပ်အာဏာမသိမ်းခင်အခြေအနေကထက်19ဆနီးပါးဖြစ်လာပြီးတော့မနေ့တုန်းကထက်ဆိုရင်လေတတန်းကျော်ပူလာတယ်လို့ဆိုပါတယ်။ဒီချက်တဲကြီးမှာကလေးတငယ်တွေကအဓိကခံစားကြပြီးတော့ကလေးငယ်6တန်းလောက်ဟာအိုးရင်အတီတကြမရှိမှု၊ကျမရေဆောက်ရှောက်မှုနဲ့ပညာရေးမရရှိမှု၊စားနေခါမလုံလောက်မှု၊အာဟာရချို့တက်မှုတွေကြောင့်အကူအညီတွေအထူးပဲလိုအပ်နေတယ်လို့အစီအစဉ်မှာဖော်ပြထားပါတယ်။စီးပွားရေးအခြေအနေတွေကြောင့်လည်းမိသားစုတွေမှာငွေရေးချေးအကျပ်တဲတွေပိုးပြီးကြီးမားလာတယ်လို့ဆိုပါတယ်။ကျမရေစနစ်မှာလည်းအကျပ်တဲကြုံနေရပြီးတော့တန်းနဲ့ချီတဲ့ပြည်သူတွေမှာနေစရာမရှိတာ၊တောက်ရတတ်မရတာတွေဖြစ်နေတယ်လို့ထောက်ပြထားပါတယ်။ဒီလိုအခြေအနေဇိုးကြီးတဲ့မှာအမျိုးသမီးတွေမိန်းကလေးတွေမတန်ဆန်းတွေနဲ့နိုင်ငံမဲ့ဖြစ်နေတဲ့ရိုဂါတွေဟာအဆိုးဆုံးတက်ရောက်ခံစားနေကြရတယ်လို့ဆိုပါရယ်ဒီလိုအကူအညီတွေအထူးလိုအပ်ချက်တွေကြောင့်2024ခုနှစ်အတွက်မှာလူပေါင်း 9.3 တန်းအတွက်ဦးစားပေးပြီးတော့အရေးပေါ်အကူအညီဒေါ်လာ994တန်းအထူးပဲလိုအပ်ချက်ရှိနေတယ်လို့ကုလသမဂ္ဂအစိုးရကမှဖော်ပြထားပါရယ်အနောက်အာဖရိကတိုက်နိုင်ငံဖြစ်တဲ့ဂီနီနိုင်ငံမြို့တော်ကော်နာခရီမှာရှိတဲ့ရေနံလောင်ကန်တစ်ခုတင်းလာနေကပောက်ကွဲတာကြောင့်တစ်ဆုံးသူအရေအတွက်13ဦးထိရှိသွားပြီလို့ရဲတပ်ဖွဲ့သတင်းရင်းမြစ်တစ်ခုကသိသိရပါတယ်။ပောက်ကွဲမှုကြောင့်မြို့ပေါ်လူတော်များများကိုတရောက်မှုရှိနိုင်တယ်လို့လည်းဆူရကသတိပေးထားပါတယ်။ကော်နာခရီမြို့ရဲ့ခရိုင်တစ်ခုကရေနံလောင်ကန်ဟာတင်းလာနေမနက်ပိုင်းကပောက်ကွဲခဲ့တာဖြစ်ပြီးတော့အနီးအနားနေအိမ်တွေကဘရင်းပောက်တွေပါပျက်စီးသွားတယ်လို့ရိုက်တာသတင်းမှာရေးသားဖော်ပြပါတယ်။ပောက်ကွဲမှုကြောင့်လူရာကနန်းထွက်ပြေးခဲ့ရတယ်လို့လည်းဆိုပါတယ်။အရပ်ဖက်ကာကွယ်ဆိုင်ရာအကြီးအကဲဖြစ်သူယန်တော်ရိုအိုကတော့ဒီပောက်ကွဲမှုကြောင့်လူ88ဦးဒဏ်ရာရတယ်လို့ပြောပါတယ်။သူ့ရဲ့ကနေဦးပြောဆိုချက်ရဆိုရင်တော့တိစိုးသူက71ဦးထိရှိပါတယ်။ပောက်ကွဲမှုကြောင့်အပျက်စီးပမာဏဘလောက်ရှိသလဲဆိုတာကတော့ရှင်းလင်းလင်းမရှိသေးပါဘူး။ဂီနီနိုင်ငံဟာယူနန်ထွက်နိုင်ငံမဟုတ်လို့ပဲယူနန်ချက်နိုင်ငံအနေထားလည်းမဟုတ်ပါဘူး။ဒါကြောင့်မလို့ချက်ပြီးသားယူနန်တွေကိုတင်သွင်းပြီးတော့မြို့တော်ရဲ့ဒီဒေသမှာလှောင်ကန်မှာအများစုကိုတိုးလှောင်ပြီးတော့တက်နိုင်ငံလုံးကိုဖြန့်ချိပါတယ်။အခုဒီပောက်ကွဲမှုလောက်မှုဘာကြောင့်ဖြစ်သလဲဆိုတာမသိရသေးပါဘူး။ဘာကြောင့်ပောက်ကွဲမှုဖြစ်တယ်လဲဆိုတာနဲ့ဘယ်သူမှတာဝန်ရှိတယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးဖော်ထုတ်သွားမယ်လို့အစိုးရကနေပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
Direct from Washington, the voice of America.
်တန်းရောက်သတင်းတွေကိုကိုသားညုံတင်ပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုနှาศင်ချရအောင်ပါရှင်စကိုင်းတိုင်းတွင်စစ်ကောင်စီစစ်ချောင်းထိုးတိုက်ခတ်ခဲ့တဲ့ခန့်ဖတ်မျိုးကိုကာကွယ်ရေးအဖွဲ့တွေကပြန်လည်တိုက်ခတ်သိမ်းယူပြီးအရက်သားတွေပြန်လည်ဝင်ရောက်နိုင်အောင်လှုပ်ဆောင်ပေးနေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်တပင်းမျိုးနယ်တဲမှာတော့စစ်ကောင်စီတပ်ရဲ့နေမြင့်ရှင်းလင်းမှုဆစ်စင်ရေးချောင်းထောင်နဲ့ချီတဲ့အရက်သားတွေစစ်ပီးရှောင်နေချရပါတယ်။မကွေးတိုင်းကြောက်ထုမြို့ဘက်မှာလည်းစစ်တပ်ကလေးချောင်းကနေတိုက်ခိုက်ခဲ့ကြောင်းဒေသခံတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေတောတောင်တွေထဲမှာတင်းရှောင်နေကြရပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းတွင်ကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့နှမ်းလောင်ပြောပြပေးပါမယ်ရှင်။
စစ်တပ်ကစစ်ကြောင်းထိုးလာတဲ့အတွက်တပတ်နေပါတိုက်ပွဲတွေပြင်းထန်ခဲ့တဲ့ခမ်းဘတ်မြို့ကိုဒီဇင်ဘာ15ရက်နေ့ကကာကွယ်ရေးတပ်ဖွဲ့တွေပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးတဲ့နောက်အရက်သားတွေပြန်လည်ဝင်ရောက်နေထိုင်နိုင်ဖို့အတွက်နယ်မြေတွင်ရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကပြောပါတယ်စစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုကြုံရနိုင်တယ်လို့တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာတွေမှာမပေါက်ကွဲသေးတဲ့လက်နက်တွေရှိနေနိုင်သေးတဲ့အတွက်အရက်သားတွေကိုပြန်လည်ဝင်ရောက်နေထိုင်နိုင်ဖို့နေမြေရှင်းလင်းရေးလှုပ်ဆောင်နေတာလို့ခမ်းပတ်အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
ဒီမှာဆက်မှာပေါ့အဲ့ဒီကများဒါမှမဟုတ်တက်ပေါ်ဖြစ်တော့ဒီစက်ကလည်းဖြတ်ပြီးသွားကြတယ်ဘုံเนาะတချို့အိဒီအလောင်းနဲ့ဒီအကြံပြုလို့အဲ့ဒီကဆက်မှာပေါ်လိုက်ရမှာရှင်းနေတော့ထပ်လုပ်တော့မှာเนาะဒီပြည်သူတွေကလည်းဝင်လာလို့အဆင်မပြေသေးဘူးပေါ့ဒါကရှင်းနေနေလုပ်နေတယ်အဲ့ဒါကြောင့်ကဒီခမ်းမြူရဲ့ဟိုအချိန်ကြီးကဆက်ကဆက်ရဲ့လေငင်တော့မှာချနိုင်တယ်ပေါ့ဆိုတော့ဒီတိကျတော့ခက်ပြီးအချိန်ကြီးရအောင်လုပ်ချင်ဟုတ်ဟုတ်ပြင်းနေတဲ့တော့အချိန်ရအောင်မရှင်ပါဘူးဒါပြည့်ရဲမှလည်းလက်ပြပုံလေးဟိုလိုအချိုးချတာတနေရာလေးရှိတယ်ဘောနော်ဆိုတော့ဒါလည်းပြန်ရှင်းလို့ပြန်လုပ်နေပြီရှင်
ရစ်တသက်တပတ်ကျော်ကြာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့စစ်တပ်ဖက်ကလေကြောင်းနဲ့ဆယ်ကြိမ်ထက်မနည်းတိုက်ခတ်ခဲ့တယ်လို့လက်နက်ကြီးနဲ့ပစ်ခတ်တဲ့အတွေ့နေအိမ်တွေလည်းပျက်စီးဆုံးရှုံးတာတွေရှိခဲ့ပါတယ်။မြို့ရင်းပျက်စီးမှုအခြေအနေနဲ့ပတ်သက်လို့ဒေသခံတို့ကအခုလိုပြောပါတယ်
။မပြားသေးဘူးရှင်။အော်တိုက်ပွဲရောမဖြစ်တော့ဘူး။မပြားမခံသေးဘူးလူငယ်တွေကလက်နဲ့ပိတ်ထားတာ။ကျွန်တော်တို့အခုနေတဲ့ရွာကိုယ်ပဲဒီဘက်ကိုထွက်လို့မရဘူးအခုဟာရှင်နေထူတာထဲနဲ့လေရင်ပြစ်ကြတဲ့ဟာတွေ။ဩအိမ်နေပြစ်စီးတာတွေများတယ်။ဘုံကြီးကြောင်ကြီးလည်းပြစ်စီးသွားပြီ
။ခမ်းပတ်မြို့အတွင်းတိုက်ပွဲဖြစ်တဲ့နေရာတွေမှာနေအိမ်ခြေလုံးကနေအလုံး20အထိပျက်စီးဆုံးရှုံးခဲ့ရပြီးအရင်အတွက်အတိအကျကိုတော့စီရင်ကောက်ယူမရသေးဘူးလို့အုပ်ချုပ်ရေးအဖွဲ့တွေကပြောပါတယ်။ခမ်းဘာမြို့ကိုကာကွယ်ရေးအဖွဲ့တွေကသိမ်းပိုက်ခဲ့ပြီးပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေချိန်မှာပဲစစ်တပ်ဖက်ကအင်အားနေရာနေပါနဲ့ဒီဇင်ဘာ6ရက်ကပြန်လည်ထိုးစစ်အတွက်ပြင်ဆင်ခဲ့တာဖြစ်ပြီးဒီဇင်ဘာ10ရက်နေ့မှာတော့တိုက်ပွဲတွေပြင်းထန်ခဲ့တာပါတိုက်ပွဲဖြစ်ပွားခဲ့တဲ့နောက်မှာစစ်ကြောင်းထိုးလာတဲ့အမတ်89လက်အောက်ခံခမရ39နဲ့ခလာရ28တပ်တွေပြန်လည်ဆုတ်ခွာထွက်ပြေးသွားပြီးခမ်းဘာမြို့ကိုကာကွယ်ရေးအဖွဲ့တွေဖက်ကပြန်လည်ထိန်းချုပ်နိုင်ခဲ့တာပါတိုက်ပွဲမှာစစ်တပ်ဖက်က30ဦးသေဆုံးခဲ့တယ်လို့18ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီး2ဦးကိုတော့စစ်တုံ့ပန်အဖြစ်ဖမ်းဆီးနိုင်ခဲ့တဲ့အပြင်လက်နက်တွေလည်းသိမ်းဆည်းရမိတယ်လို့အမျိုးသားညီညွတ်ရေးအစိုးရရဲ့ကာကွယ်ရေးဝန်ကြီးဌာနကတရင်ထုတ်ပြန်ထားပါတယ်။စကိုင်းတိုင်းထဲကတပည့်ရင်မြို့မှာဆိုရင်လည်းစစ်တပ်ကဒီဇင်ဘာ16ရက်ကစပြီးတော့ဒီကနေ့အထိနေမြင်ရှင်းလင်းရေးစစ်ကြောင်းထိုးနေတဲ့အတွက်ဒေသခံ2000လောက်ဟာဘေးလွတ်ရာသိမ်းရှောင်နေရပါတယ်။တပည့်ရင်မြို့အနီးနှမိုင်ပတ်ချလဲကကြေးရွာတွေကိုအဓိကအနေမြင်ရှင်းလင်းနေတာဖြစ်တယ်လို့လဲဒေသခံတို့ကအခုလိုပြောပါတယ်
။တပည့်မြို့ရဲ့တောင်ဘက်ကနှမိုင်သွားရွာတွေရပဲလို့ထိုးနေ။ဆက်ချောင်းနေတာစစ်ကြောင်းထွက်လာတာလေးမနေ့ကအချိန်နေစပြီးတော့အောင်ကျန်းသာဆိုတဲ့ရွာကိုဝင်တော့ပေါ့သူပြက်ခတ်ပြီးတော့မနေ့ကခွန်တိုင်းကိုဆက်နိုင်လာကနေစဝင်တာ။ဒီနေပိုင်းရောက်တော့ပင်စီဆိုတဲ့ရွာကိုကူးတာပင်စီကိုအားရပြက်ဆိုတာပေါ့။နေ့မနေ့ခေတ်တော့ခရောင်းဆိုတဲ့ရွာဘေးကိုစစ်ကြောင်းထွက်သွားပြီးပကန်းရွာကိုကူးရောက်နေတာပကန်းရွာကိုတက်ဆွဲထားပကန်းရဲ့နဗဲလာရဲ့တော့လူကြီး2000နီးပါးလောက်ပြီးရမှာပေါ့အဲ့ဒါပကန်းနဗဲလာပြန်ကြအဲ့ဒါရွာလေးရင်းတို့လက်တိတို့လိုပုံတွေတွက်လို့မရဘူးပေါ့ကလေး2000ဖြစ်ရင်တော့3000လောက်ဖြစ်ရင်ဖြစ်သွားပေါ့စစ်တောင်းကယူရနေရဆိုတော့ဂျွာကြီးတွေဆိုရင်တော့လူရင်းအားပူတာပေါ့သူကဂျွာနာကတ်လာမှပြေးကြတာလေ
ဒါအပြင်တပည့်ရင်မြို့မှာရှိတဲ့အစိုးရဝန်ထမ်းတွေနဲ့မိသားစုတွေကိုလည်းခရိုင်မြို့ဖြစ်တဲ့ရေဦးမြို့ကိုစစ်တပ်ကလုံခြုံရေးယူပြီးတော့ကားနဲ့ခေါ်ဆောင်သွားတယ်လို့လည်းတိသခန်တွေကပြောပါတယ်ဒါကစကိုင်းတိုင်းထဲကအခြေအနေပါမကွေတိုင်းကြောက်တူဘက်မှာဆိုရင်လေစစ်တပ်ကတိုက်ပွဲဖြစ်တာမရှိဘဲနဲ့ဒီဇင်ဘာ12ရက်နဲ့18ရက်တို့မှာလေကြောင်းတိုက်ခတ်မှုနှစ်ကြိမ်ပြုလုပ်ခဲ့တာကြောင့်ဒေသခံတွေဘက်ကစိုးရိမ်မှုတွေရှိနေပါတယ်။တောတောင်တွေထဲသိမ်းရှောင်နေရပြီးတော့အကူအညီတွေလိုအပ်နေတယ်လို့လည်းစစ်ပေးရှောင်ကူညီနေသူတို့ကအခုလိုပြောပါတယ်။
ဆင်းရဲနေရအဲ့ဒီဟိုကောကြောက်ဆဲရောပြီးအတွက်ကြောက်ဆဲရော ဒီကုန်းလည်းရမရှိဘူးရှင်ဟိုကကျွန်တော်တို့ဟိုသူတို့တော့ဟိုပေါ်ရွာနဲ့စီတိတ်ခန်းကြားလေးကိုကြားသွားတာရှင်ဘာလို့မဖြစ်တာလဲမသိဘူးရှင်စစ်ကြောင်းလည်းမသိတိုက်ပွဲလည်းမသိဒီတိုင်းမလာကြည့်သွားတာမနေ့ကကြောက်ချောက်ထူတိုင်နေလေးကတပြေးရွာနဲ့နှစ်သုံးရွာကိုပြတာတပြေးရွာမှာတပြေးရွာမှာကြတော့စတင်ကြောင်းနဲ့အိမ်ကလေးနဲ့ပေါ့နော်အိမ်ကလေးနဲ့ပြည့်စည်ကြတာပေါ့လူတွေတော့အထူးကြိတ်မရှိပါဘူးတိုက်ပွဲမဖြစ်ဘူးဘယ်မှာမှတိုက်ပွဲမဖြစ်ဘူးအဲ့ဒါကိုသူကလိုက်ကြည့်နေတာပေါ့နော်တောင်းတော့ဖို့အကူအညီလို့လိုနေတာပေါ့ကျမတို့လည်းအခုလုံးလုံးကျယ်စခန်းဆောင်နေကြတယ်ကျမတို့လည်းအဖြစ်ကိုတင်ထားလို့ရှိသေးတယ်ဆိုတော့
ဒါအပြင်ကြောက်ထုအမြောက်တက်တဲ့ကလက်ကကြေးပါတွေဟာလည်းရွာလုံးကျတိန့်ဆောင်နေရတာပါတောတောင်တွေထဲမှာဖြစ်သလိုနေထိုင်နေကြတာဖြစ်ပြီးစစ်ဆောင်ဥယျာဉ်နှထောင်ကျော်လောက်အကူအညီတွေလိုအပ်နေတယ်လို့လည်းပြောပါတယ်
နန်းလောင်တင်ပြပေးသွားတာပါရှင်။ကိုရီးယားနိုင်ငံမှာတစ်နှစ်အတွင်းမြန်မာတွေအပါအဝင်ဗီဇာသက်တမ်းကုန်နေထိုင်နေသူနိုင်ငံခြားသား38,000နီးပါးဖမ်းဆီးခံရပါတယ်။ဒီအပိုင်းအတွင်းမှာလည်းစီမံချက်နဲ့ဖမ်းဆီးနေတာဖြစ်တဲ့အတွက်မြန်မာတွေပါအဖမ်းခံနေရတာပါ။မြန်မာတွေကတော့အထူးအခွင့်အရေးအနေနဲ့အဖမ်းခံရရင်နေရမပြန်ချင်တော့ဒဏ်ကျေးသာပေးဆောင်ရင်ရတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းကိုတော့ VOE သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။မြန်မာနိုင်ငံသားအများအပြားတွားရောက်လုလုပ်ကင်နေကြတဲ့တောင်ကိုရီးယားနိုင်ငံမှာဗီဇာသက်တမ်းကျော်လွန်နေသူတွေကိုတစ်နှစ်တွင်း၃ကြိမ်ဖမ်းဆီးခဲ့ရမှာ38,000ဖမ်းဆီးခံခဲ့ရတယ်ဆိုပြီးတောင်ကိုရီးယားနိုင်ငံတရားရေးဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးကိုရီးယားနိုင်ငံဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။၃လအတွင်းဖမ်းဆီးခံရသူ9,000ကျော်ရှိပြီးဒီထဲမှာမြန်မာတွေဖမ်းဆီးခံရတာတွေရှိနေပါတယ်ဆိုပြီးတောင်ကိုရီးယားနိုင်ငံကအမျိုးသားညီညွတ်ရေးအစိုးရကိုရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးရန်နိုင်ထွန်းကအခုလိုပြောပါတယ
်မြန်မာတွေကတော့ကျွန်တော်တို့ကိုရီးယားနိုင်ငံမှာဒီအားလုံးပေါင်းပြီးတော့ရှိမှဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ16,000နဲ့2,000ကျော်တော့ပဲကျွန်တော်မြန်မာနိုင်ငံသားတွေရှိပါတယ်ကိုရီးယားနိုင်ငံမှာအဲ့ဒီကြောင့်မလို့မြန်မာနိုင်ငံသားအနေနဲ့တော့ရပန်းခံတဲ့အထက်မှာတော့ပါတယ်အရေ
းဒါပေမဲ့တရားမဝင်မြန်မာတွေအဖမ်းခံရတဲ့အခါနေရမပြန်လို့သူတွေပြန်ဖို့အတွက်အခက်အခဲရှိသူတွေအတွက်ဒဏ်ကျေးဆောင်ပြီးဆက်လက်နေထိုင်အလုပ်လုပ်ကြဖို့ကိုရီးယားအစိုးရကမြန်မာနိုင်ငံသားတွေအတွက်အထူးအခွင့်အရေးပေးထားတယ်လို့လည်းဆိုပါတယ်ဒါဟာမြန်မာနိုင်ငံမှာဆီယနာသိမ့်ပြီးတဲ့နောက်မြန်မာတွေအတွက်ဥပဒေချမှတ်ပြီးပြဋ္ဌာန်းပေးခဲ့တာဖြစ်ကြောင်းဦးရန်နိုင်ထွန်းကဆက်ပြောပြပါတယ်
ကိုရီးယားနိုင်ငံမှာတရားမဝင်လုပ်လုပ်ကိုင်နေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေဆိုလို့ရှိရင်သူတို့အတင်းအဓမ္မပြန်ပို့တာမရှိပါဘူးကိုရီးယားနိုင်ငံရဲ့ဒီကျွန်တော်တို့မြန်မာနိုင်ငံအတွက်မှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းမှာကိုရီးယားနိုင်ငံကနေပြီးတော့တရားရေးဌာနနဲ့နိုင်ငံခြားရေးဝန်ကြီးဌာနကနေပြီးတော့ဒီဥပဒေချက်ကိုပြဋ္ဌာန်းထားပါတယ်အဲ့ဒါကတော့မြန်မာနိုင်ငံသားမြို့သူမဆိုတရားဝင်တွေဖြစ်စီတရားဝင်တွေဖြစ်စီသူတို့ကိုအတင်းအကျပ်ပြန်မဟုတ်ဘူးနဲ့သူတို့ဒီကိုရီးယားနိုင်ငံအတွင်းမှာအဲသူတို့အနေနဲ့ဆက်လက်နေထိုင်ဝင်ရရှိဖို့သူတို့မြန်မာနိုင်ငံတည်ငြိမ်အေးချမ်းပြီးတော့ဒီမျိုးစီလမ်းကြောင်းပေါ်ပြန်ရောက်ရှိရအချိန်ထိနေထိုင်ခွင့်ဆိုပြီးတော့ကိုရီးယားအစိုးရအနေနဲ့ဒီဥပဒေချက်ကိုချမှတ်ထားပါတယ်အဲ့ဒါကြောင့်မြန်မာနိုင်ငံသားတွေကတရားမဝင်နေထိုင်လို့ဖမ်းခံရတယ်ဆိုလို့ရှိရင်သူတို့ရဲ့နေထိုင်ခဲ့တဲ့တရားမဝင်ကာလအတိုင်းအတာပေါ်မူတည်ပြီးတော့သူတို့တံငွေဆောင်ရတော့ပါလေတံငွေဆောင်ပြီးသွားရင်တော့သူတို့ကိုကိုရီးယားနိုင်ငံမှာလူသားချင်းစာနာထောက်ထားအနေနဲ့ဒီထိုင်ခွင့်ဆိုတဲ့ G199 ဆိုတဲ့ဗီဇာကိုပေးပါတယ်
တောင်ကိုရီးယားအစိုးရကဗီဇာသက်တမ်းကျော်လွန်နေထိုင်နေတဲ့နိုင်ငံသားတွေကိုမိမိဆန္ဒအလျောက်ပြန်ကြရမယ့်အစီအစဉ်အတွက်နောက်ဆုံးရက်ကိုဖေဖော်ဝါရီလ29ရက်နေ့ထိသတ်မှတ်ပေးထားပြီးမြန်မာတွေကတော့အဲ့ဒီအစီအစဉ်နဲ့လည်းပြန်နိုင်ကြအောင်မပြန်နိုင်ရင်လည်းဒဏ်ကျေးပေးပြီးဆက်နေထိုင်ခွင့်ပေးထားတာဖြစ်ပါတယ်တောင်ကိုရီးယားအစိုးရကတော့မြန်မာဒီမိုကရေစီရေးကိုအားပေးပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး3လကြာမှာဗီဇာသက်တမ်းကုန်နေတဲ့ကျောင်းသားတွေအလုပ်သမားတွေကိုအထူးအခွင့်အရေးပေးခဲ့တာလည်းဖြစ်ပါတယ်ရှင်
။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE ရဲ့ website ဆာမျက်နှာ bamis.voenews.com မှာအသံလွှင့်ချိန်တဲ့တပြင်းညီတက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOE ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပါမယ်။အော်တိုဘလ9ရက်အစ္စရေးဟမတ်စစ်ပွဲဆက်ခဲ့တဲ့အချိန်နောက်ပိုင်းအရှိအလဲပိုင်းဒေသမှာအီရန်ကအပိထောက်ခံနေတဲ့အုပ်စုတွေအမေရိကန်တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တဲ့အချိန်ပိုများလာပါတယ်။အီရန်ကြောထောက်နောက်ခံပေးထားတဲ့ဟူသီစ်သပုံတွေကအမေရိကန်စစ်တပ်နဲ့က ကုန်တင်ဘောတွေကိုပဲ့တင်းသုံး drone တွေမစ်ဆိုင်းတွေနဲ့ပစ်ခတ်တိုက်ခိုက်ပါတယ်။ VOA ရဲ့ Pentagon စစ်ဌာနချုပ်ဆိုင်ရာသတင်းတောက်ခလာပသတင်းပေးပို့ထလာကိုတော့ကုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင
်။ကြီးခဲ့တဲ့အောက်တိုဘာလလေနောက်ပိုင်းအီရတ်နဲ့ဆီးရီးယားကမတူတဲ့နေရာ10ခုလောက်မှာအမေရိကန်တပ်ဖွဲ့တွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုအချင်းတရာကျော်ရှိခဲ့ပါတယ်။အမေရိကန်စစ်တပ်ငြိမ်းစားဖို့ဝန်ကြီးမိုင်းစ်ကဂင်းစ်ကအခုလိုပြောပါတယ်။
There have been more attacks in the past month.
2019ခုနှစ်ဩဂုတ်လနဲ့2020စက်တင်ဘာလတွေအတွင်းညွန်ပေါင်းတပ်ဖွဲ့ရဲ့ပြိုရေးဆိုခွင့်ရှိသူအဖြစ်အီရတ်နဲ့ဆီးရီးယားမှာကျွန်တော်တာဝန်ယူခဲ့တဲ့အချိန်ကနေစာရင်ပြီးခဲ့တဲ့လပိုင်းမှာတိုက်ခိုက်မှုတွေတိတိတသာပုံများလာပါတယ်
။ဒီလိုအမေရိကန်တပ်တွေကိုတိုးတိုက်ခိုက်နေတာတွေကိုဟန်တားဖို့2020ခုနှစ်ဇန်နဝါရီလကအီရန်ထူးတပ်ဖွဲ့ခေါင်းဆောင်တမူကြီးကော့စန်ဆိုလီမန်နီကိုအမေရိကန်တပ်တွေကတုံ့တင်ခဲ့ပါလေ။နောက်ထပ်အမေရိကန်တပ်တွေကိုထပ်ပြီးမတိုက်ခိုက်နိုင်အောင်စီစဉ်နေတဲ့အတိုင်းမလုပ်နိုင်အောင်ဟန်တားခဲ့တာဆိုပြီးအမေရိကန်တပ်ဖွဲ့ကပြောပါလေ
။ That was serious, that was intense, but now we are seeing even
ဒီကိစ္စအထူးရေးကြီးပါတယ်။အကြီးအကျယ်နှစ်ဖက်တင်းမာခဲ့တဲ့အနေအထားပါ။အဲ့ဒီအခြေအနေထက်ပိုပြီးတော့တောင်တွေးထွက်တန်းယူတိုက်ခိုက်မှုတွေချိန်ကြောက်အန္တရာယ်ပြုတာတွေအီရန်အားဖြင့်ထောက်ခံနေတဲ့စစ်သွေးကြွတွေကအီရန်နဲ့ဆီးရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုတိုက်ဖို့ကြိုးစားတာတွေတွေ့နေရပါတယ်
။အမေရိကန်တပ်တွေဘက်ကလည်းတိုက်ခိုက်မှုတွေကိုလက်တုံပြန်ပြီးတော့ချိန်ဒါဇင်ဝဲလောက်ပြန်တိုက်ခဲ့ပါလေ။ဆီးရီးယားမှာရှိတဲ့အီရန်စစ်တပ်လက်ချင်နေရာတွေကိုချိန်မုန်းခဲ့တာမျိုးပါ။အာဂျစ်စစ်သွေးကြွတွေကိုတုံ့ပြန်တဲ့ကင်းလဲတဲ့စစ်စင်ရေးတွေလည်းပြန်ဆနေပါလေ။ဒါပေမဲ့လည်းအီရန်ထောက်ခံပံ့ပိုးထားတဲ့အဖွဲ့တွေကိုနှိမ်နင်းဖို့ဆိုရင်အမေရိကန်တပ်ဖွဲ့တွေအနေနဲ့ဒီရက်ပုံပြီးလှုပ်ဖို့လိုတယ်လို့တိလာသူတွေကမြင်ပါတယ်။အမေရိကန်ဆိုရဟာအစ္စရေးနဲ့ဂါဇာနယ်မြေကိုကျော်ပြီးဒေသရင်းစစ်ပွဲတွေပြတ်မသွားအောင်ကိုပဲအာရုံစိုက်နေတယ်လို့အငြိမ်းစားတူရေတပ်ဗိုလ်ချုပ်ကြီးမက်ကမောင်ဂိုမာရီကဝေဖန်ပါတယ်။
The problem they have is they're not deterring the threat against US forces. And so if those US forces experience
the situation that American တပ်တွေကိုချင်းချောက်နေရာတွေကိုဟန့်တားဖို့သူတို့ကမလုပ်ဘူး American တပ်တွေအကြီးအကျယ်တိုက်ခိုက်ခံရမှာစစ်အင်အားနဲ့ပြန်တိုက်တာချိန်မုန်းတာတွေလုပ်ပါလိမ့်မယ်အကြီးအကျယ်တုတ်ပြန်တိုက်ခိုက်ပါလိမ့်မယ
်အီရန်အားပေးထောက်ခံထားတဲ့လက်ဝေကန်တပ်တွေက American တပ်တွေကိုမြေပြင်မှာထိုးစစ်ဆင်နေသလိုရှေ့ပြင်မှာရှိတဲ့အီရန်ပံ့ပိုးထားတဲ့ Houthis တပုံတွေကလည်းပင်လယ်ပြင်မှာ American စစ်သမောင်းနဲ့ကုန်သင်းမောင်းတွေကိုတိုက်ခိုက်နေပါတယ်အငြိမ်းစားတူရေတပ်ဗိုလ်ချုပ်ကြီးမက်မောင်ဂိုမာရီကတော့အခုလိုသတိပေးပါလေ
Those will eventually lead to deaths at sea
ပြည်내ပြည်မှာအကြဆုံးများတာတွေဖြစ်လာမယ်ရေကြောင်းကုန်ပို့ဆောင်မှုကန့်သတ်ခံရမယ်အာမခံကြီးပုံမြင့်ပြီးသင်္ဘောနဲ့ပို့ဆောင်ကားတွေများလာမယ်ကမ္ဘာစီးပွားရေးကိုရိုက်ခတ်လာနိုင်ပါတယ
်လော်တလော့ဖြစ်ပေါ်နေတဲ့ပြည်내ပြည်ရေကြောင်းတိုက်ခိုက်မှုတွေကိုတုံ့ပြန်နိုင်ရေးနိုင်ငံတကာမာမိတပ်တွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့အမေရိကန်စစ်တပ်ကပြောပါတယ်ပေပုံစံတုတ်ပြန်တက်ခိုက်သွားမယ်ဆိုတာကိုတော့ Telegraph လူမှုကွန်ရက်မှာအသေးစိတ်ပြောဖို့ညှင်းဆန်ထားကြပါခဗျာ
ပြီးခဲ့တဲ့2022ခုနှစ်ယူကရိန်းနိုင်ငံကိုရုရှားကျူးကျော်ခဲ့ပြီးနောက်ယူကရိန်းဒုက္ခသည်အတော်များများဟာအမေရိကန်ပြည်တော်စုကော်လိုရာဒိုပြည်နယ်ကိုရောက်ရှိလာကြပါတယ်အဲ့ဒီတဲကတချို့မိသားစုတွေဟာသူတို့အသားသမီးတွေအမေရိကန်ကျောင်းဝင်မှာတက်ရောက်ပညာသင်ကြားတဲ့အခါအခက်အခဲတွေကြုံရတတ်ပါတယ်ဒါပေမဲ့လည်းသူတို့ကိုဒေသခံစေတနာဝန်ထမ်းအသင်းအဖွဲ့တွေကအကူအညီတွေပေးနေကြပါတယ်ဒီအကြောင်းဆာဗီလာနာပရီစတာစကပေးပို့ထားတဲ့သတင်းဆောင်ပါကိုကိုခင်မောင်စုမင်းကပြောပြထားပါတယ်ရှင
်ဆိုယာနာဟာမင်းနဲ့သူ့ရဲ့အသက်၁၂နှစ်အရွယ်သမီးယူကရိန်းနိုင်ငံအဗီနိုဖရန့်စ်ကဗီမျိုးကနေဒုက္ခသည်အဖြစ်နဲ့အမေရိကန်ပြည်ထောင်စုကာရိုလာဒိုပြည်နယ်ဒန်ပါမျိုးကိုပြီးခဲ့တဲ့2022ခုနှစ်နှောင်းပိုင်းကရောက်ရှိခဲ့ကြပါတယ်သူတို့အနေနဲ့အမေရိကန်ပြည်ထောင်စုကိုစရောက်တဲ့အချိန်မှာကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုအခုလိုပြောပါရစေ
။ Parshmesk Technology System is moving barrier တာကို
ဒီအစားမှာပထမဆုံးကြုံရတဲ့အခက်အခဲကတော့အင်္ဂလိပ်ဘာသာစကားပါပဲ။ဒီကလူတွေဘာပြောရဲဆိုတာကိုတဝက်လောက်တောင်မှနားမလည်ပါဘူး။ကျွန်မကိုကျွန်မအင်္ဂလိပ်စကားတတ်တယ်လို့ထင်ခဲ့တာတကယ်တမ်းကြုံတော့တလုံးမှမသိတော့ပါဘူး
။သူ့အနေနဲ့သမီးဖြစ်သူအေဗလင်နာကိုကျောင်းသွားအပ်တဲ့အခါမှာလည်းအခက်အခဲတွေရှိခဲ့တာကိုအခုလိုပြောပြပါရစေ
။ Як иноземні дітей не знаючи англійської
တမီးနေနေရအင်္ဂလိပ်စကားမတတ်တဲ့အတွက်အကြောင်းအတားအကြောင်းစတတ်တာဘလူးတင်ကြားလေးဆိုတာဘလူးပေါင်းတင်ဆက်ဆံလေးဆိုတာနဲ့အကြောင်းမှာဘလူးရီကျွေးတယ်လေဆိုတာကျမတို့လုံးဝနားမလဲပါဘူးအရာရာတိုင်းဟာယူကရိန်းမှာလို့တော့မတူပါဘူ
းဒါပေမဲ့လည်းသူ့တမီးလေးအီဗယ်လီနာ6တန်းကစတင်ပြီးအမေရိကန်ပြည်တော်စုမှာကျောင်းတက်တဲ့အခါမှာတော့ဆရာဆရာမတွေကျောင်းဝန်ထမ်းတွေကအမြန်ဆုံးအဆင်ပြေအောင်ဝိုင်းဝန်းကူညီကြပါတယ်ဒါနဲ့ပတ်သက်ပြီးလည်းတမီးအီဗယ်လီနာကအခုလိုပြောပါတယ
်နာကိုဂျန်ဒန်ဇဘရာလာအော်နာဖ်ချေတယ်က
ဆရာမတယောက်ကအင်္ဂလိပ်စာလေ့ကျင့်ခန်းတွေနေ့တိုင်းလုပ်ခိုင်းခဲ့တဲ့အတွက်ကျမအနေနဲ့တိုးတက်လာခဲ့ပါတယ်ဒီကျောင်းကတော်တော်ကိုကြီးပါတယ်အစပိုင်းတုန်းကတော့သင်ငယ်ချင်းမရှိဘူးပေါ့ဒါပေမဲ့အချိန်ကြာလာတော့လည်းအပြောင်းလဲဖြစ်သွားတာပါပဲ
အမေရိကန်စာသင်ကျောင်းတွေကနေကျိုးဆိုပါဤဆိုတဲ့အစီအစဉ်တစ်ခုကနေအီဗယ်လီနာတို့လိုကလေးငယ်တွေနဲ့မိသားစုတွေကိုအကူအညီပေးပါတယ်အဲ့ဒီအစီအစဉ်ကိုကော်လိုရာဒိုပြည်နယ်မှာရှိတဲ့ယူကရိန်းတွေဘွားအမေရိကန်တွေနဲ့အတူလစ်တန်တိုအစိုးရကြောင်ပြည်နယ်ပညာရေးဌာနတို့ကစေတနာဝန်ထမ်းပူးပေါင်းဆောင်ရွက်ကြတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့လစ်တန်တန်ကျောင်းက Ryan Osan ကပြောပါတယ်
။ We had topics covered today about the basics of
American Pilong Suga မှာတူညီတဲ့အကြောင်းတွေအကြောင်းဆွေးနွေးခဲ့ကြတယ်။အစိုးရအကြောင်းပုဂ္ဂိုလ်ကအကြောင်းနဲ့အစိုးရကထောက်ပံ့ပေးထားတဲ့သီးသန့်အကြောင်းတွေအကြောင်းပေါ့နောက်ပြီးအစိုးရအကြောင်းတွေမှာအကျိုးပို့ဘတ်စကာနေလေစာကျွေးတာကျောင်းတွင်အကားစားနဲ့လှူရှားမှုစတဲ့ဝင်းဆောင်မှုတွေကိုလည်းပြောကြပါတယ်ဒါအပြင်အင်္ဂလိပ်စာအရေးသွေးတိုးတက်ရေးအစီအစဉ်တွေကောလိပ်ကျောင်းဝင်ခွင့်လျှောက်တာဝင်ခွင့်ရကြတာတွေဒုတိယတခြားနိုင်ငံကလာရောက်ကြသူတွေဘလို့အလုပ်လုပ်ကြတာတွေကိုဆွေးနွေးကြပါတယ်
အမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ဒုက္ခသည်မိသားစုတွေကကလေးငယ်တွေကိုဘလို့တင်ကြားတာနဲ့ပတ်သက်ပြီးဇိုရနာဟာမင်းကပဲအခုလိုပြောပြပါတယ
်ဇာဟလီစူပါအင်ဖော်မတ်ဆီယာ
ဘူလာရဲလေနဲ့အထက်တန်းကျောင်းတွေမှာကလေးတယောက်ဘာလို့လောက်ရမလဲဆိုတာလွယ်လွယ်ကူကူဖြေရှင်းနေအောင်
ဇာဟလီယူကရိန်းကိုပြောပါတယ
်ဒါရီဟာတကယ်ကိုထောက်ကူဖြစ်ပါတယ်ဘန်ဂျိုးဝယ်ဆင်းဆိုရင်ကျမတို့တွေအသက်ဆန်းဖြစ်ပေမဲ့ဒါတိတ်ကြီးကြီးပါတယ်ဒါရီနဲ့မိတ်ဆက်တင်ကြားပြရရတော့အခါမေးလာကျွန်တော်လည်းတင်ကြားဖို့လိုပါတယ်
ဒီတမီအီဗယ်လီနာကလည်းယူကရိန်းကလင်းငယ်ရီအင်္ဂလိပ်စာသင်ကြားရေးနဲ့ပတ်သက်ပြီးအခုလိုအားပေးပါတယ
်ယူကရိန်းဆူဒာယဘဇာယရှဘဘနီ
ဒီအမေရိကကိုရောက်လာကြတယ်ယူကရိန်းကလေးတွေအနေနဲ့အင်္ဂလိပ်စာစကားကိုမကြောက်ကြပါနဲ့သင်လို့ရပါတယ်မကြခင်မှာပဲတကယ်ကိုတက်မြောက်ပေါက်ရောက်ကြမှာပါ
ကော်လိုရာဒိုပြည်နယ်ကယူကရိန်းတွေဘွားစေတနာဝန်ထမ်းတွေဟာယူကရိန်းဒုက္ခသည်တွေကိုတဖြည်းဖြည်းချင်းကိုယ်အိမ်ကိုယ်ရွာလိုအသားချတော့အောင်ပြောင်းလဲပေးဖို့အတွက်အခုလိုမျိုးအခမ်းအနားတွေပြုလုပ်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင် VOA American အတန်ရဲ့2023ခုနှစ်ဒီဇင်ဘာလ19ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့စီးပွားရေးလူမှုရှုခင်းအစီအစဉ်တို့ကိုမကြခင်မှာနားဆင်ချရပါမယ်အခုရေဆုံးတော့သတင်းတောက်မှတ်စုကိုထုတ်လွှင့်ပါမယ်ရှင်ရှမ်းမြောက်ပိုင်းဒေသမှာညီနောင်မဟာမိတ်၃ဘွဲ့ရဲ့စီးရေလှုပ်ရှားမှုတွေအကောင့်လာချိန်မှာပဲစစ်စခန်းတွေလက်လွတ်ဆုံးရှုံးခဲ့တဲ့စစ်ကောင်စီဟာတရုတ်အစိုးရအကူအညီနဲ့ညီနောင်မဟာမိတ်အဖွဲ့တွေကတာဝန်ရှိသူတွေကိုတွစ်ဆုံဆွေးနွေးခဲ့ပါတယ်ဆွေးနွေးပွဲရလအတိအချာထွက်မလာခဲ့သလိုကိုကံဒေတာတွင်စည်ရစ်အရှိန်တွေကတော့ရော့ချလာပါတယ်။ဒီအကြောင်းသတင်းတောင်မှတ်စုကိုတော့မအေးတန်နာကျော်ကပြောပြထားပါတယ်ရှင်။
ပြဿနာတွေကိုနိုင်ငံရေးနည်းရဖြေရှင်းမှု
မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကစစ်ကောင်စီအုပ်ချုပ်ရေးအဖွဲ့အစည်းအဝေးမှာပြောဆိုခဲ့ပြီးရပိုင်းအတွင်းမှာပဲရှမ်းမြောက်သုံးဘွဲ့နဲ့စစ်ကောင်စီငင်းချင်းရေးကိုယ်စားလှယ်အဖွဲ့တို့တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ကြတာပါ။အဲ့ဒီရပိုင်းအတွင်းမှာပဲမြန်မာစစ်ကောင်စီဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်သူဦးတန်းစွေဟာတရုတ်နိုင်ငံမှာတရုတ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တယ်လို့ယူနန်ပြည်နယ်အကြီးအကဲနဲ့တွေ့ဆုံပြီးတော့နေဆက်တည်ငြိမ်ရင်းကိစ္စတွေဆွေးနွေးခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတစ်တုံညာနှစ်ခွန်စစ်စီစတင်ခဲ့တဲ့ညီနောင်မဟာမိတ်သုံးဘွဲ့ကတာဝန်ရှိသူတွေကိုတရုတ်နိုင်ငံရဲ့အကူအညီနဲ့တွေ့ဆုံပြီးတော့ဆွေးနွေးမှုတွေလုပ်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့တင်းနှလာနေတော့ကထုတ်ပြန်ပြောဆိုပါတယ်
။ကျွန်တော်တို့မြန်မာနိုင်ငံမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညီနိုင်ရေးကော်မတီကတာဝန်ရှိတဲ့သူတွေနဲ့ MNDA TNLA EEဖွဲ့ကတာဝန်ရှိတဲ့သူတွေဟာတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အကူအညီနဲ့ဒါနိုင်ငံရေးအရာဖြည့်ရှင်းနိုင်ဖို့တွေ့ဆုံဆွေးနွေးမှုများပြုလုပ်ခဲ့ပါတယ်ဒီဆွေးနွေးမှုပေါ်မှာမူတည်ပြီးတိုးတက်မှုအခြေအနေပေါ်မှာမူတည်ပြီးဒီလကုန်ကန့်မှာလည်းထပ်မံဆွေးနွေးသွားဖို့ရှိကြောင်းပြောကြားလိုပါတယ်
ဒီတွေးဆမှုနဲ့ပတ်သက်လို့အသေးစိတ်ပြောဆိုထားတာတော့မရှိသေးပါဘူး။အခုနှစ်ဒီဇင်ဘာလကုန်မှာထပ်ပြီးတော့တွေးဆမှုရှိရလို့ပဲစစ်ကောင်စီပြောခွင့်ရတာအတိပေးထားပါရယ်။ညီနောင်မဟာမိတ်သုံးဘွဲ့ဘက်ကလည်းဒီတွေးဆမှုနဲ့ပတ်သက်ပြီးတော့တရားဝင်ထုတ်ပြန်ပြောဆိုတာမရှိပါဘူး။ဒီဆွေးနွေးမှုကိုတရုတ်ယူနယ်ပြည်နယ်ကုမင်းမှာပြုလုပ်ခဲ့တာဖြစ်ပြီးတော့အခုဒီဇင်ဘာလကုန်အထိကိုကန့်ဒေသမှာနှစ်ဖက်အပြည့်အခက်ယာယီရက်စဲထားရဲဆိုတဲ့သတင်းတွေတော့ထွက်ပေါ်နေပါရယ်။တမလဲပြည့်ခက်ရက်တဲ့နေရာမှာ MNDA နဲ့အဓိကဖြစ်နေတဲ့ကိုကံဘက်မှသာဖြစ်ပြီးတော့ TNL နဲ့ AA တို့ရှိတဲ့နယ်မြေတွေမှာတော့မဟုတ်ပါဘူး။ VOA ကထပ်မံစုံစမ်းရရှိတဲ့အချက်အလက်တွေအရကိုကံဒေသတွေမှာဒီဇင်ဘာလ30ရက်နေ့ထိနှစ်ဖက်အပြည့်ရက်ထားပြီးတော့ကိုကံဒေသတွေမှာပိတ်မိနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေလူကင်းရပြန်ထွက်နိုင်အောင်နဲ့ဖမ်းခံထားရတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေပြန်ပြီးလွှဲပြောင်းပေးရင်ဆွေးနွေးခဲ့တယ်လို့သိရပါတယ်။ဒီဆွေးနွေးပွဲကိုစစ်ကောင်စီရဲ့မြစ်တာရက်ခံမှုနဲ့တရုတ်နိုင်ငံဘက်ကလည်းကြောင်းဝင်ဆေးဆက်ခဲ့တာဖြစ်တယ်လို့တရုတ်နိုင်ငံကိုယ်တိုင်ကလည်းနေဆက်တခြားအပြည့်ရကြမှုနဲ့တင်းငိမ်အေးချမ်းမှုရှိစေဖို့တိုက်တွန်းနေကြတာပါ။တရုတ်မြန်မာနယ်ကြားတည်ငြိမ်ရေးနဲ့လက်နက်ကင်ပြည်ပခါတွေချုပ်ငြိမ်ရေးမြန်မာနိုင်ငံအတွင်းကသက်ဆိုင်ရာအဖွဲ့အစည်းတွေကြားဆွေးနွေးညှိနှိုင်းမှုတွေလုပ်နိုင်အောင်လို့ဆက်ပြီးတော့ပံ့ပိုးကူညီသွားမယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမောင်နှင်းကပြီးခဲ့တဲ့အင်္ဂါနေ့တုန်းကပြောခဲ့ပါတယ်
认为缅北局势的缓和降温符合缅甸的各方利益也有
要把丁马木里要加多嘛得用缅马内家地大地年米得三样阿婆也是阿龙阿九四八对也是地震的年间一股压心来没了用几把的缅马内个苗班阿得三样阿婆也是阿龙对送水女比阿帮了看他少内压了脱保给他过得用那个年年纪年米把的比送内提塞了半步古尼布勒阿定是把的
ရှမ်းမြောက်တိုက်ပွဲတွေမှာစစ်ကောင်စီဘက်ကအထင်နာလာခြင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလက်နက်ကင်ပြည်ပခါတွေကြားမြေစာပင်ဖြစ်နေတဲ့ပြည်သူတွေကိုကိုကျင်းစာဖို့နဲ့ပြဿနာတွေကိုနိုင်ငံရေးနည်းလမ်းအရဖြေရှင်းဖို့ဆိုပြီးတော့ပြီးခဲ့တဲ့ဒီဇင်ဘာလ4ရက်နေ့တုန်းကပြောဆိုထားခဲ့ပါတယ်။ပေါ်ကြားလာတဲ့ဆွေးနွေးပွဲမှတ်တမ်းတစ်ခုမှာတော့ဒီဇင်ဘာလအတွင်းမှာအပြည့်အခက်ရက်စဲထားဖို့နှစ်ဖက်အပြန်အလှန်စစ်တုံးပန်းဖလှယ်ဖို့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရင်းနဲ့အရက်သားတွေဘေးကင်းလုံခြုံမှုရှိစေဖို့အွန်လိုင်းရာဇဝတ်လုပ်ငန်းတွေကိုနှိမ်နှင်းဖို့ဆိုတာတွေပါဝင်ပါတယ်။ဒါ့ကို VOA ကတိကျအတိမပြုနိုင်သေးပါဘူး။ဒီဇင်ဘာလ7ရက်နေ့ညပိုင်းညီနောင်မဟာမိတ်သုံးဘွဲ့ပူရဲစင်စာချက်ထုတ်ပြန်ရမှာတော့တဖွဲ့ချင်းရဲ့ရည်မှန်းချက်နဲ့သုံးဘွဲ့စလုံးရဲ့စုပေါင်းရည်မှန်းချက်တွေအတိုင်းအတာတစ်ခုထိပြေဝခဲ့ပြီဆိုပေမဲ့အလုံးစုံရည်မှန်းချက်ပြေဝဖို့အချိန်ကာလတစ်ခုထိဆက်ပြီးတော့စ조사တိုက်ပွဲဝင်သွားမယ်လို့ဖော်ပြထားပါတယ်။မြန်မာပြည်သူတရက်လုံးမျှော်လင့်တောင်းတနေတဲ့နိုင်ငံရေးရည်မှန်းချက်တွေကိုလျှို့လျူပြုမှာမဟုတ်သလိုနောက်လည်သွားမှာမဟုတ်ဘူးလို့လည်းညီနောင်သုံးဘွဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရှင်နွေဝေးပြည်ရဲ့နောက်ပိုင်းကိုကန့်ဒေသမှာတိုက်ပွဲတွေတိတိတသားရောကြသွားပြီမယ်လေ။ရှမ်းမြောက်တခြားဒေသတွေမှာတော့တိုက်ပွဲတချို့ဆက်ပြီးရှိနေသလိုရခိုင်ပြည်နယ်အတွင်းအေးအေးရခိုင်တပ်တော်နဲ့စစ်ကောင်စီကြားတိုက်ပွဲတွေကတော့ရပ်မသွားပါဘူး။ဒီလိုမျိုးရှင်နွေဝေးဖြစ်တဲ့တစ်ချိန်တည်းမှာပဲလောက်ကင်ကိုထိန်းချုပ်ထားခဲ့တဲ့ကိုကန့်ဒေသအုပ်ချုပ်ရေးခေါင်းဆောင်ဟောင်းလည်းဖြစ်စစ်ကောင်စီနဲ့မဟာမိတ်ဖြစ်တဲ့ကိုကန့်ပြည်သူစစ်ခေါင်းဆောင်ပေဆောက်ချိန်ပါဝင်စေဦးကိုအွန်လိုင်းရာဇဝတ်မှုနဲ့တရုတ်ဘက်ကဝယ်ရမ်းထုတ်ခဲ့ပါတယ်။ တရုတ်မြန်မာအရေးလေးလာသူဦးတန်းစိုးနိုင်ကတော့တရုတ်နေနဲ့အွန်လိုင်းရာဇဝင်မှုနှိမ်နေရေးကိစ္စမှာသူဖြစ်ချင်တဲ့အနေအထားတစ်ခုရောက်ရှိနေပြီလို့ပြောနိုင်ကြောင်းသုံးသပ်ပါတယ်
ရှိကောင်ကြီးခံရတဲ့ကိုကအောင်ချိုကြီးကိုဟုတ်ခါတယ်ကျိုးကြတဲ့ခါကျတော့ပြေကဖန်ငယ်ရည်ဆိုဆိုင်လူကြီးချရတော့ကျိုးရဲ့လူကြီးအစူမိုင်းလာလို့ဆက်ဆက်ပတ်တဲ့နေရာခါကျတော့သူတို့ကိုရှမ်းပိုင်လာတော့ဟုတ်တယ်အဲလိုပါလေဆိုင်လူကြီးကတော့ကျိုးကြီးကိုအကုန်ပို့ပြီးကြတာလို့ပြောလို့ရှိရင်အဲ့ဒီကိစ္စကဆက်ဆက်စာအိမ်ရဲ့နာမည်ရဲ့ကိစ္စဆက်ဆက်စာလူကြီးရဲ့မြောက်တောင်းလို့မရဘူးအဲဆက်ကစားသူ့နေရာမှာရှိတဲ့လူတွေရှင်မရလို့ရတော့အဲတော့ဆက်ကစားလည်းလုတ်ကန်နေတာသူမူဆေကဒီဆင်ပြန်ဖို့ကဒီကျန်တဲ့လူငယ်နဲ့ပတ်သက်နေတယ်သုံးလုံးတစ်ဆောင်ကျော်ရှိတယ်ဆိုတော့လည်းဒါလည်းမနေပါဘူးအဲလိုဆိုတာဒီလူငယ်နဲ့ပတ်သက်လို့တော့ပြည့်ရဲ့ဖီအားကိုရှိကောင်းစီလေလေယောတာပဲလူလူရဲ့ရှိလေလေယောတာကိုပုတ်ကလည်းအဲဒီတိုင်းအဲတော့အဲဒီဖီစာကြီးမှာကျုပ်ကသူလို့ရှင်တော့ CD ရရလို့လို့ရတဲ့အနေအထားကိုကြောက်ရှိနေပါ
မယ်။မြန်မာနိုင်ငံမှာအွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာအ ਨੇ ဆုံးလူပေါင်း 32,000 လောက်အတ္တမစေခိုင်းခံနေရတယ်လို့ကမ္ဘာကုလသမဂ္ဂကထုတ်ပြန်ထားတာပါ။တရုတ်အစိုးရကတော့အွန်လိုင်းရာဇဝတ်သား31,000ကျော်ကိုဖမ်းဆီးမိထားတယ်လို့မကြသေးခင်ကပဲပြောပါရည်။တရုတ်နိုင်ငံဘက်ကအွန်လိုင်းရာဇဝတ်ခိုင်းတွေကိုအချိန်မြင့်နှိမ်နင်းမှုတွေနဲ့အတူ1329စစ်စင်ရင်အချိန်ကောင်းလာတာမလို့ဒီစစ်စင်ရင်မှာတရုတ်နိုင်ငံနောက်ွယ်ကရှိမလားမေးခွန်းထုတ်သူတွေလည်းရှိပါတယ်။ဒါကိုတရုတ်နိုင်ငံသားရေးဌာနကတရားဝင်ညှင်းဆန်ခဲ့ပြီးတော့တရုတ်နိုင်ငံအနေနဲ့တရုတ်မြန်မာနယ်စပ်တည်ငြိမ်ရေးနဲ့အပြည့်ခန့်ရက်စဲရေးကိုလိုလားတာပါလို့အခုဆွေးနွေးပွဲမတိုင်ခင်တည်းကပြောခဲ့တာပါ။ဒီနောက်မှာဟာမိတ်၃ဘက်နဲ့စစ်ကောင်စီကြားတရုတ်နိုင်ငံမှာတွေးဆုံပြီးတဲ့နောက်မှာတော့ရှမ်းမြောက်မှာတိုက်ပွဲအရှိန်ရော့ကျလာတယ်ဆိုပေမဲ့လေကျန်မြန်မာနိုင်ငံဒေသတော်တော်များများတိုက်ပွဲတွေကတော့အရှိန်ရက်မတော်ပါဘူး။ရခိုင်မှာအေးအေးရခိုင်တပ်ဖွဲ့ကစစ်ကောင်စီဗျူဟာကုန်းတစ်ခုကိုတင်ဖိုက်ခဲ့တယ်လို့သခိုင်းတိုင်းကရင်ပြည်နယ်နဲ့ပဲခူးတိုင်းတွင်မှာလေစစ်ကောင်စီတပ်စခန်းတချို့ကိုတော်လှန်ရေးပူးပေါင်းအဖွဲ့တွေကတိုက်ခိုက်မှုတွေရှိနေပါတယ်။ကရနီလိုက်ကောမှာလေပြည်내ရဲဌာနချုပ်ကို KNDF ကရနီကာကွယ်ရေးတပ်တွေကတင်ယူခဲ့ပါတယ်။အခုလိုမျိုးမြန်မာနိုင်ငံတဝန်းလက်နက်ကိုင်ပဋိပက္ခတွေကြီးထွားလာနေချိန်မှာပဲကုန်တွေရင်းနဲ့စီးပွားရေးမှာထိခိုက်ကြဆင်းနေတယ်လို့ကျန်းမာရေးတမမတည်ငြိမ်တာတွေငွေကြေးဖောင်းပွားလောင်စာဆီရှားပွားတဲ့ပြဿနာတွေကိုပါမျိုးပြလူလူရင်ဆိုင်နေရပါတယ်။ဒီလိုအခြေအနေတွေပေါင်းစုံပြီးတော့လာမယ့်2024ခုနှစ်မတ်လအထိခန့်မှန်းချက်အရမြန်မာနိုင်ငံစီးပွားရေးတိုးတက်မှုကတည်ရခိုင်နှုန်းကျော်လောက်ပဲရှိမယ်လို့ပဋိပက္ခတွေကြားကအစိန်ခေါ်မှုများလို့နာမည်ပေးထားတဲ့ကမ္ဘာပံရဲ့နှစ်ဝက်အစီရင်ခံစာမှာခန့်မှန်းထားပါတယ်။ကိုဗစ်ကပ်ဘေးလွန်ကာလနိုင်ငံတော်တော်များများပြန်ပြီးတော့နလန်ထစီးပွားတက်လာချိန်မှာမြန်မာနိုင်ငံကခါပြက်ကျင်ခဲ့တဲ့သဘောမှာတွေ့ရတာပါ။အာနာသိမ့်ပြီးတော့နိုင်ငံတွင်းအခြေအနေတွေကြောင့်အဖက်ဖက်ကနေချွတ်ချုံကျနေတဲ့အထက်မြန်မာနိုင်ငံဟာအခု2023မှာဗင်းဆိုင်ပြုံးမှုအများဆုံးနိုင်ငံဖြစ်လဲသတ်မှတ်ခံလိုက်ရပါတယ်။ကိုကန့်ဒေသမှာဒီဇင်ဘာလအကုန်ထိအပြည့်ရပြီးနောက်ဒီရလက်ပေါ်မှာဆွေးနွေးပွဲတွေပြန်ပြောဆမယ်လို့မြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောခဲ့ပါတယ်။လက်ထွေမှာတော့မြေပြင်မှာတည်တည်တသာရလက်ကတိုက်ပွဲအချိန်ရော့ကျသွားတာပဲတွေ့ရပြီးတော့1329စစ်စင်ရေးအတွင်းတင်ယူထားတဲ့ရှမ်းမြောက်ကမြို့တွေနဲ့စစ်ကောင်စီတပ်စခန်းတွေကိုတော့ညီနာမဟာမိတ်တပ်ဖွဲ့တွေကထိန်းချုပ်ထားဆဲရှိပါသေးတယ်။စစ်ကောင်စီဘက်ကတံပြန်ထိုးစစ်လန်သွားတဲ့နောက်ထပ်စစ်စင်ရေးတွေလှုပ်လာမဲ့လက္ခဏာတော့မတွေ့ရပါဘူး။တခြားမြန်မာပြည်အနှံ့စစ်စင်ရေးတွေမှာတော့စစ်ကောင်စီဘက်ကလေကြောင်းကိုအဓိကအားကိုးအားထားပြုနေတာတွေ့ရပါတယ်။ပြည်ဆောင်ဆွေးနွေးမှုနဲ့ပတ်သက်လို့တော့ညီနောင်မဟာမိတ်သုံးဘွဲ့ဘက်ကတလုံးတစ်ပါးသာမှထုတ်ဖော်ပြောဆိုတာမတွေ့ရသေးပါဘူး။တွေ့ဆုံဆွေးနွေးတယ်ဆိုတာကိုပဲဆွေးနွေးပွဲအင်ရှင်တရုတ်နိုင်ငံနဲ့စစ်ကောင်စီဘက်ကပဲထုတ်ပြန်ပြောဆိုတာတွေ့ရပါတယ်။ဒါကြောင့်မလို့ဒီလဒီဇင်ဘာလအကုန်လာမယ့်နှစ်ဆန်းပိုင်းစစ်ကောင်စီပြောနေတယ်လို့ဆိုရင်နောက်ထပ်တွေးဆုံနိုင်ခြင်းရှိမရှိဆိုတာကတော့ဒီရက်ပိုင်းဖြစ်ထွန်းမှုတွေကိုပဲစောင့်ကြည့်ရမယ်ဆိုတာကိုတော့ဒီသတင်းပတ်သတင်းတော့မှတ်စုမှာတင်ဆက်လိုက်ပါရရှင်။ကျွန်မအေးသနာကျော်ပ
ါ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်
VOA Plus application ကို download ရယူပ
ါ2024ခုနှစ် American သမ္မတရွေးကောက်ပွဲအတွက်ရှင်းမြင့်ဆောင်ရွက်လာတဲ့ American သမ္မတ Joe Biden ကRepublican တို့ရဲ့မာကာအစီအစဉ်နဲ့နှိုင်းယှဉ်ပြီးသူ့ရဲ့စီးပွားရေးမျှော်မှန်းချက် Bidenomics အစီအစဉ်ကို Colorado ပြည်နယ်မှာနိုဝင်ဘာလအတွင်းအမွှန်းတင်ပြောဆိုခဲ့ပါတယ်။ VOA ရဲ့ Imperial Bureau အကြီးအကဲ Pesci Wiraku Sora ရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။2022ခုနှစ်ငွေကြေးဖောင်းပွားမှုလျှော့ချရေးဥပဒေဟာဆိုရင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာဥပဒေဖြစ်ပြီးတန့်စင်စွမ်းအင်အရေးကိုအရှိန်မြင့်တင်ဖို့ဖြစ်ပါတယ်2024ခုနှစ်သမ္မတရွေးကောက်ပွဲမှာထပ်မံရှင်ပြိုင်ရေးအရှိန်မြင့်ဆောင်ရွက်လာတဲ့သမ္မတဘိုင်ဒန်ကနိုဝင်ဘာလ29ရက်နေ့ဗုဒ္ဓဟူးနေ့မှာတော့ဒီဥပဒေနဲ့အတူလူလတ်တန်းစားတွေပို့ပြီးတော့ဖွံ့ဖြိုးရေးကနေစီးပွားရေးကိုတည်ဆောက်မဲ့မှတ်မြစ်ချက် Bidenomics ကိုအထောက်ပံ့ဖြစ်စေတဲ့တခြားသောမူဝါဒတွေကိုကာကွယ်ပြောဆိုခဲ့ပါတယ်။ငွေကြေးဖောင်းပွားမှုလျှော့ချရေးဥပဒေလို့သိကြတဲ့2022ခုနှစ်ရာသီဥတုနဲ့စွမ်းအင်ဆိုင်ရာဥပဒေနောက်အစိုးရအဖွဲ့ရဲ့ထူးထူးခြားခြားဥပဒေပြုမှုတစ်ခုဖြစ်တဲ့2022ခုနှစ်နှစ်ပါတီအခြေခံအဆောက်အအုံဥပဒေ Bipartisan Infrastructureလုံးနဲ့အတူသမ္မတအိုဘားမားလက်ချက်ကကျန်းမာရေးအာမခံသုံးစွန့်နိုင်မှုကိုတိုးချဲ့ခဲ့တဲ့လူတိုင်းတက်နိုင်တဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေတို့ကိုသမ္မတဘိုင်ဒန်ကကာကွယ်ပြောဆိုခဲ့ပါတယ်။သမ္မတကဘာကိုရည်ရွယ်ပါသလဲ။အရင်သမ္မတဟောင်တွန်နဲ့ထရန့်ရဲ့မေကာကိုထောက်ခံကြတဲ့ Republican တွေကိုရည်ရွယ်တာဖြစ်ပါတယ်
။ The Speaker Donald Trump and the MAGA Republicans here in Congress.
အောက်လွတ်တော်ဥက္ကဋ္ဌဒေါ်နယ်ထရမ့်နဲ့လွတ်တော်က MAGA Republican တွေဟာအချမ်းသာဆုံးလူတွေအကြီးအကျယ်အခွန်ဖြတ်တောက်မခံရအောင်ကာကွယ်ဖို့ပိုင်းဖြတ်ထားကြပါတယ်။ပညာရေးမှာပဲဖြစ်ဖြစ်ကျန်းမာရေးစောင့်ရှောက်မှုဒါမှမဟုတ်လဲဘာပဲဖြစ်ပါစေလူထုကိုအထောက်အပံ့ဖြစ်စေမယ်အစီအစဉ်အားလုံးမှာယင်းဤမြုံနံမှုကိုသူတို့ကဆက်ပြီးစန့်ကျင်ကြပါလိမ့်မယ်
။အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်ပါဘလိုက CS Wing ကုမ္ပဏီမှာသမ္မတကအခုလိုပြောခဲ့တာပါ။ငွေကြေးဖောင်းပွားမှုလျှော့ချရေးဥပဒေအရဓာတ်ရိုက်ခန်းစား권ရရှိတဲ့ဒေါ်လာတန်းများကိုသုံးပြီး CS Wing ကလုပ်ငန်းတွေတိုးချဲ့နေတာပါ။2028ခုနှစ်မှာလုပ်ငန်းတိုးချဲ့မှုပြီးစီမှာဖြစ်ပြီးအလုပ်အကိုင်850ဖန်တီးနိုင်မယ်လို့ကုမ္ပဏီကပြောဆိုထားပါတယ်။ CS Wing ဟာဆိုရင်ကမ္ဘာမှာလေအားလျက်စစ်တာဝါတွေအများဆုံးထုတ်လုပ်တဲ့လုပ်ငန်းကြီးဖြစ်ပါတယ်။သမ္မတဘိုင်ဒန်ရဲ့စီးပွားရေးအစီအစဉ် Bidenomics ဟာဆိုရင်အမေရိကန်ပြည်ထောင်စုတွင်အများပြည်သူဆိုင်ရာကဏ္ဍတွေမှာယင်းနှိမ့်နှံမှုလူလတ်တန်းစားဖွံ့ဖြိုးရေးအတွက်လုံသားထုကိုပညာရေးနဲ့စွမ်းရည်မြင့်တင်ပေးရေးကုန်ကျစရိတ်သက်သာစေရေးပြည်ဆိုင်မှုတွေကိုမြင့်တင်ပေးစွန့်ထွင်တဲ့စီးပွားရေးလုပ်ငန်းငယ်တွေကိုကူညီထောက်ပံ့ရေးတို့ကိုအခြေခံထားတာဖြစ်တယ်လို့သမ္မတအင်ဂျူရောကြေညာချက်ကဖော်ပြပါတယ်ရာသီဥတုအကြောင်းကိုကြားတိုင်းအလုံအကိုင်းအရေးကိုစဉ်းစားမိတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ကြီးပကိုအလုံအကိုင်းတွေတင်ပို့နေမဲ့အစားအမေရိကန်ပြည်ထောင်စုအတွင်းမှာပဲပြည်ရင်းပြည်ပကုမ္ပဏီတွေကအလုံအကိုင်းတွေဖန်တီးပြီးအမေရိကန်ထုတ်ပစ္စည်းတွေတင်ပို့ရေးဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ပါဘလိုကူစားပြူရီပါဘလီကန်လွှတ်တော်အမလော်ရင်ဘိုးဘတ်ကတော့သူမဟာမေဂါကို၆ခံသူဖြစ်တယ်လို့ပြောဆိုထားတာဖြစ်ပြီးငွေကြေးဖောင်းပွားမှုလျှော့ချရေးဥပဒေဟာအမေရိကန်အတွက်အန္တရာယ်လို့ပြောဆိုပြီးကန့်ကွက်မယ်ပြီးခဲ့သူပါသမ္မတဟောက်ထရန့်ကိုထောက်ခံသူဖြစ်တဲ့လွှတ်တော်အမဘိုးဘတ်ကသမ္မတဘိုင်ဒန်ရဲ့စီးပွားရေးမူဝါဒတွေကိုပြင်းပြင်းထန်ထန်ဝေဖန်သူလည်းဖြစ်ပါတယ်။ CS Wing ရဲ့လုပ်ငန်းတွေနဲ့အလို့အကင်တွေဖန်တီးပေးနေတာကိုအထူးပဲဂုဏ်ယူတယ်လို့ဒေတာဆိုင်ရာရုပ်သံဌာန KKTV နဲ့အင်တာဗျူးမှာသူမကပြောပါတယ်ဒါပေမဲ့လည်းသမ္မတဘိုင်ဒန်ရဲ့ငွေကြေးဖောင်းပွားမှုလျှော့ချရေးဥပဒေကိုတော့သူမကစန့်ကျင်ပါတယ
်
အခုထမ်းပြည်သူတွေရဲ့ဒေါ်လာတန်းထောင်ထောင်ချီတဲ့ဒေါ်လာတွေကုန်ကျမှာဖြစ်ပြီးကျွန်မကိုစားပြုတဲ့ကော်လိုရာဒိုကလူထုကိုလည်းချိတ်ခိုက်ပါတယ်
ဝေကျေးဖောင်းဖွားမှုရှော့ချရေးဥပဒေဟာအကြီးအကျယ်ကြာရှုံးမှုဆိုပြီးလွှတ်တော်မှဘိုးဘတ်ရဲ့ဝေဖန်ချက်ကိုသမ္မတဘိုက်တန်ကသူ့မိန့်ခွန်းမှာခြေပပြောဆိုပါတယ်သမ္မတဘိုက်တန်ဆက်တင်တာဝန်ယူပြီးနောက်ပိုင်းကိုလိုရာဒိုမှာကုမ္ပဏီတွေကဒေါ်လာ9ဘီလီယံတန်း9000ကိုတန်းစင်ဆွင့်အင်းနဲ့အခြေခံအဆောက်အုံတည်ဆံရာယင်းနှိမ့်ညွှန်နှံထားကြောင်းကြေညာထားတာလို့အမေရိကန်သမ္မတအင်ဗျူရောကကြေညာချက်မှာဖော်ပြပါတယ်2024ခုနှစ်ရွေးကောက်ပွဲမှာစီးပွားရေးကိစ္စကထိတ်တန့်စွန့်ရင်ချက်ဖြစ်ကြောင်းအမေရိကန်မဲဆန္ဒရှင်အများပြတ်ကပြောဆိုထားတာနဲ့အတူအမေရိကန်သမ္မတအင်ဗျူရောကလည်းသမ္မတဘိုက်ဒန်ရဲ့စီးပွားရေးညှို့မှန်းချက်တွေကိုပို့ပြီးတော့ထုတ်ဖော်ပြောဆိုလာပါတယ်။သမ္မတဘိုက်ဒန်ရဲ့မူဝါဒတွေဟာမက်ခရိုအဆင့်မှာအောင်မြင်မှုရတယ်ဆိုတာကိုစီးပွားရေးပညာရှင်အများပြတ်ကသဘောတူပါတယ်ဒါပေမဲ့ဂေါ်လပ်ရဲ့လက်တလောကောက်ခံတဲ့စစ်တမ်းအရတော့သမ္မတဘိုက်ဒန်ရဲ့စီးပွားရေးကင်တွင်မှုကိုထောက်ခံချသူအမေရိကန်က32ရာခိုင်နှုန်းသာရှိကြောင်းဖော်ပြပါတယ်။ဘိုင်းပါတီဆန်ပေါ်လစီစင်တာကအကြီးတန်းဒုတိယအကြီးအကဲဝီလျံဟော့ကလန်ကတော့ Skype ကနေအခုလိုပြောပါတယ
်။ The American public have are just
American လူလူကတော့အနေငယ်စိတ်တိုင်းမချဖြစ်နေကြသေးပါကိုဗစ်ကာလအတွင်းကငွေကြေးဖောင်းပွားမှုညှင့်တက်မှုနဲ့အလုပ်ကိုင်လုံခြုံမှုမရှိတဲ့တကယ့်ကိုဆိုးရွားလာတဲ့အခြေအနေတွေကနေအပြည့်အဝပြန်ပြီးနလန်မထူသေးတာကြောင့်ဖြစ်ပါတယ
် Republican တွေကတော့မကျေနပ်ချက်တွေကိုအခွင့်အလမ်းဖြင့်ရယူဖို့စိတ်အားထက်သန်နေကြပါတယ်အထက်လွှတ်တော်အနည်းစုကောင်းဆောင် Mitch McConnell ကကြီးညာချက်တစ်စောင်ထုတ်ပါတယ်တန်းနဲ့ချီတဲ့မိသားစုတွေအတွက်တော့ Biden nomics ဟာကုံစင်းနှုတ်ကြီးမြင့်မှုလောက်ခလာစာရောချမှုလူနေမှုနှိမ့်ချမှုတွေအတွက်ဥပဒေသာဖြစ်တယ်လို့ကြီးညာချက်မှာပြောဆိုထားပါတယ်ရှင
်ဂျပန်နိုင်ငံမှာအောင်မြင်နေတဲ့ fashion designer Shibuya Sanni ဖန်တီးတဲ့ငါးပုံလေးဒဂွန်တွေကိုဂျင်နီပါမှာချင်းပါတဲ့ကမ္ဘာဒုက္ခသည်များညီလာခံကြီးမှာလွှင့်ခဲ့ပါတယ်ကိုယ်တိုင်ဒုက္ခသည်ဘဝကနေဖက်ရှင်ဒီဇိုင်နာဖြစ်လာတဲ့ဒီဇိုင်နာရှီဘူယာဇာနီကိုမတ်စုမြတ်မွန်ကမြင်မြန်ပြီးလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင
်ဆစ်ဇလန်နိုင်ငံဂျနီဗာမြို့မှာဒီဇင်ဘာလ17ရက်နေ့ကနေ15ရက်နေ့အထိကမ္ဘာတဝန်းကဒုက္ခသည်တွေအရေးကိုအကျယ်ပြန့်ဆုံးဆွေးနွေးကြတဲ့ဒီကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရော UNHCR ကစီစဉ်တဲ့နိုင်ငံဆောင်ညီလာခံမှာဒုက္ခတွေကနေဂျပန်မှာဒီကြော်ကြတဲ့ fashion designer ဖြစ်လာတဲ့ Shibuya Sanni ဖန်တီးတဲ့ငါးပုံလေးတခုတွေကိုကုလသမဂ္ဂအစအဦးထဲမှာလွှင့်ခဲ့ပါတယ်။ရေကိုဆန်ပြီးကူးခတ်နိုင်တဲ့အတွက်ခွန်အားသက်တည်နဲ့ပြည့်စုံတယ်လို့ဂျပန်တို့စံပြထားတဲ့ငါးပုံစံ Koinobori လေးတခုတွေဖြစ်ပါတယ်။ဂျပန်မှာဒီကလေးငယ်တွေကိုဂုံပြုပြီးတော့လွှင့်ကြလေးရှိတဲ့ဒီလေးတခုတွေကို fashion designer Shibuya Sanni က2022ခုနှစ်ဒီကမ္ဘာဒုက္ခသည်များနေ့အထိမ်းအမှတ်ဖြစ်တဲ့ဖန်တီးခဲ့တာပါ။အခုတခါဒီဂျနီဗာမှာကျင်းပခဲ့တဲ့ဒုက္ခတင်များညီလာခံမှာဒီလေးတခုတွေကိုထွင်လာတဲ့ပတ်သက်လို့ဒီဇိုင်နာရှီဘူယာဇာနီကိုမေးကြည့်ထားပါလေ
ပြောမယ်ဆိုရင်တော့ကျွန်တော်ပထမဦးဆုံးဒီဟိုလေးတခုပေါ့နော်မြန်မာလို့ပြောမယ်ဆိုရင်တော့ဂျပန်လို့ဆိုရင်တော့ခွိနိုဘိုရီပေါ့အဲ့ဒါလေးကငားရုပ်လေအဲအဲ့ဒီငားကသူဒီအဲသူတို့အယူဆဆိုရင်အဲရေတခုအဲကြော်ပြီးတော့
သွားတယ်အ
ဲတက်သွားတယ်နောက်ပြီးတော့ဒီချောင်းဆိုလဲအဲသူတို့ဟိုပါပေါ့အဲအရှုံးမပေးပဲနဲ့အဲရေလာတဲ့ဘက်ကိုတက်သွားတယ်ပေါ့နော်အဲအဲ့လိုမျိုးဒီစ조사တဲ့အတိတ်နမိတ်ပေါ့အဲ့လိုမျိုးအဲယူဆတယ်အခုနီလာကံမှာဆိုရင်တော့သူတို့ကတော့အပြင်မှာအဲအလှနဲ့အတူတူမထားပဲနဲ့အဲသူတို့ဒီဟိုပါမီတင်းလုပ်တဲ့ conference လုပ်တဲ့ဟောကြီးထဲမှာသူတို့ချိန်ထားတယ်အဲကျွန်တော်အနေနဲ့တော့ဒါအရန်ဟိုပါပီတိဖြစ်တယ်ဒီ refugee ကိစ္စလို့မြန်မာပြည်ကနိုင်ငံရေးကိစ္စစိတ်ဝင်စားတဲ့လူတွေကအများကြီးပဲအခုဒီ Ukraine ဆိုလဲအဲ Palestine နဲ့ Israel ရဲ့နော်ဒီအခုအဲခင်မိတဲ့ news ရဲ့အနောက်ကိုရောက်သွားပြီအဲမြန်မာဆိုရင်လဲအခုဘယ်လိုလဲအဲတို့ပဲရုန်းကန်နေရတယ်တို့မြန်မာတွေပဲရုန်းကန်နေရတယ်အဲအဲ့ဒါကြောင့်မသိတဲ့လူတွေစိတ်ဝင်စားတဲ့လူတွေပို့ပြီးတော့တတိယဆေးစင်အဲ့ဒီအတွက်ဆိုတာဒီဇိုင်းရရှိတာပေါ့နော်အဲ့ဒါကြောင့်ကျွန်တော်အနေနဲ့စူးစမ်းပြီးဖန်တီးပြီးအဲလေးရှိတဲ့နေရာမှာအဲကျွန်တော်ရဲ့ဒီလေတကုံရှိတယ်အဲကောင်းငင်ရှိတဲ့နေရာမှာကျွန်တော်ရဲ့လေတကုံကဒီကောင်းငင်ကိုပြန်နေတဲ့သဘောပေါ့နော
်ဆိုတော့
ကိုဇာနီကိုရာယပေါ့နော်ဒီဒုက္ခတွေတယောက်ဖြစ်တယ်ဆိုတာကိုလူသိရှင်ကြားပြောပြီးတော့မှဒီဒုက္ခတွေအရေးပေါ့နော်အထူးသဖြင့်ဒီဒုက္ခတွေကလေးငယ်တွေအရေးကို UNHCR နဲ့လက်တွဲပြီးတော့မှဂျပန်မှာဟိုလုပ်နေတဲ့သူဖြစ်တယ်ပေါ့လေဆိုတော့အဲ့လိုမျိုးဟိုလုပ်နေတဲ့သူဖန်တီးတဲ့လေတကွန်ကိုဒုက္ခတွေများကြီးလာကကျင်းပတဲ့နေရာမှာရွှေ့နာကရောဒီတခြားဒုက္ခတွေအတွက်အားကျစရာဖြစ်တယ်လို့ရောမြင်လားရှင်
ဒီ coinobody ငါလဲ3កောင်ဆိုတော့ကျွန်တော်တို့မိသားစုကိုပြောလို့ရတယ်ကျွန်တော်တို့မိသားစုဆိုတာအခုလဲကျွန်တော်လဲကလေးအဖေဖြစ်နေပြီပေါ့နော်အဲကျွန်တော်လဲမိသားစု3ယောက်ပဲအဲ့ဒါထက်ကျွန်တော်ရဲ့အဖေအမေနဲ့ကျွန်တော်ပေါ့နော်ကျွန်တော်အနေနဲ့သိစေခြင်း ਨੇ အဲဒီလိုမျိုးစ조사နေတယ်ဒီကောင်းကင်မှာလွှဲနေတဲ့ဒီ coinobody ငါလဲမိသားစုကနေပြီးတော့အဲလေကိုလဲမရှုံးဘူးအဲမိုးကိုလဲမရှုံးမဲနဲ့သူတို့တင့်တော်တဲ့နေရာကိုတက်သွားတယ်ပေါ့နော်လေကပြင်းပြင်းတဲ့လောက်သူတို့ရဲ့ဒီဟိုဟာ action လေးတွေကတက်ကြွပြီးများလာတာပေါ့နော်အဲ့ဒါကြောင့်မလို့အဲဒါကဒီ refugee ရဲ့ family တွေ refugee တွေရဲ့အခုဖြစ်ပြနေတာဒီလေတကုံ design မှာပေါ့နော်အဲ့လိုမျိုးအနေနဲ့ကျွန်တော်ကလို့ပြတာပေါ့အဲ့ဒါမျိုးကျွန်တော်အနေနဲ့ကဒါဟိုဟာဒီကူညီပေးနိုင်မဲ့နေရာမှာရှိနေတဲ့လူတွေအတွက်အဲပြောမယ်ဆိုရင်ဒီလိုမျိုးလောကနေပြီးတော့ဝေးနေတဲ့နေရာမှာရှိတဲ့လူတွေအတွက်သိစေချင်တယ်ဟိုအဲ့ဒီအတိတ်မှအနေနဲ့ပေါ့နော်ကျွန်တော်အနေနဲ့ဒါကိုဖန်တီးလိုက်တယ်လို့ကျွန်တော်ပြောလို့ရပါတယ်ဟုတ်ကဲ့
တကယ်တော့ဒီအခုလွှင့်နေတဲ့လေတခုနေကကိုဇာလီယာ2022ခုနှစ်ထဲကဒီကုလသမဂ္ဂဒုက္ခသည်များနေ့အထိမ်းအမှတ်ဖြစ်နေလို့ပြီးတော့မှဒီတိုကျိုမြို့တော်မှာရှိတဲ့ဒီကုလသမဂ္ဂအစအဦးပါဝင်ပေါ့နော်အထိမ်းကြီးနေရာမှာလွှင့်ခဲ့တယ်ဆိုတော့အခုတခါဒီ UNHCR ရုံးချုပ်ရှိတဲ့ဂျနီဗာမှာလွှင့်တာကဒီဖန်တီးတဲ့ဒီဇိုင်နာတယောက်အနေနဲ့ဒီဒါကိုယ့်ရဲ့အောင်မြင်မှုလို့ရောမြင်လားရှင
်ကျွန်တော်တော့ဒီဒီဇိုင်နာအနေနဲ့ဒီ outfit ပေါ့နော်အဲလူရဲ့အင်းကြီး dress suits အမျိုးမျိုးပေါ့အဲပြောမယ်ဆိုရင်တော့ J-pop ကနေ K-pop အဲနောက်ပြီးဒီအဲဂျပန်ဒီ Imperial Family အဲကနေစပြီးဒီ Prime Minister နော်အဲပြောမယ်ဆိုရင်အဲဆီယမအတော်အောင်ဆန်းစုကြည်လဲအတူတူပဲအဲကျွန်တော်ရဲ့ဒီ design လေးကိုအဲတဘောကြကြအဲစိတ်ဝင်စားပြီးအစားပေးခဲ့တာပဲနော်အဲဒီတစ်ခေါက်ကတော့ဒီကျွန်တော်ရဲ့ဒီ career အနေကြည့်မယ်ဆိုရင်ကျွန်တော်ရဲ့ design work နဲ့လုံးဝမတူကျွန်တော်အနေနဲ့ကဟိုဟာ another stage လို့ခေါ်မလားနောက်ဒီ professional လူကကိုယ့်ရဲ့ဒီ professional လမ်းကိုသွားပြီးဖန်တီးဖို့ပဲစိတ်ဝင်စားတဲ့လူတွေကိုစိတ်ဝင်စားစေခြင်းနဲ့နောက်ကောင်းကင်ကိုကြည့်လိုက်တာနဲ့ကျွန်တော်လေတကုံမြင်ရမယ်ကျွန်တော်ရဲ့ဒီမြန်မာပြည်ကနေပြီးတော့1993နှစ်ပေါ့နော်အဲရှယ်လေးလုံးပြီးပြီးတော့အဲကျွန်တော်တို့ရောက်ရှိလာခဲ့တဲ့မိသားစု3ယောက်ကိုဒီ inspiring လို့ပြီးကျွန်တော်ဖန်တီးထားတဲ့ဒီငါးလေး3កောင်ပေါ့နော်အဲ့ဒါလေးကိုအဲကျွန်တော်အနေနဲ့ refugee တွေဒီအဖြစ်ပြက်သူတို့ရဲ့ဒီစ조사နေတဲ့အဲ action ကိုဒါကိုကြောက်ဖန်တီးပြီးအဲငါလူကြီးတွေကိုသိစေချင်တယ်ပေါ့နော်
ဆိုတော့ကိုဇာနီရဲ့ဒီဇာနီ collection ပေါ့နော်ဒီ fashion ဖန်တီးမှုတွေပေါ့အဲ့ဒါတွေကခုနဆောဆောကလည်းပြောခဲ့တယ်လို့ပါပဲဒီဂျပန်ဝန်ကြီးချုပ်တို့ဂျပန်ဝန်ကြီးချုပ် house ကွယ်လွန်သွားတဲ့ဆင်ဆိုအားဘေးဆိုလဲကိုဇာနီရဲ့ဒီ suit တွေကိုသူဝတ်တဲ့နောက်တစ်ခါဒီဂျပန်တော်ဝင်မိသားစုတွေနောက်တစ်ခါဂျပန်ကဒီ J-pop တို့လိုမျိုးဒီကြော်ကြားတဲ့သူတွေနောက်ဂျပန် Miss Universe ဟိုပြိုင်ပွဲဝင်တဲ့သူတွေထိဝတ်ဆင်ကြရပေါ့လေဆိုတော့အဲ့လိုမျိုးဒီဇာနီ collection အမှတ်တံဆိပ်ကအခုဆိုရင်တော့ဒါ10နှစ်တောင်ကျော်တက်တန်းရှိသွားပြီပေါ့လေဆိုတော
့ဟုတ်ကဲ့
မိဘတွေနဲ့အတူဂျပန်ရောက်လာတဲ့ဒုက္ခတွေတယောက်အမိနဲ့အခုလိုမျိုးဒီအောင်မြင်ကြော်ကြားတဲ့ fashion designer ဖြစ်လာဖို့အတွက်ကရောဘယ်လောက်ထိစူးစမ်းရတယ်လို့ပြောလို့ရလဲရှင
်ပြောမယ်ဆိုရင်တော့ကျွန်တော်အနေနဲ့ကျွန်တော်ကဘယ်လောက်ဒီရင်ဆိုင်ခဲ့တယ်ကျွန်တော်ကဘယ်လောက်စူးစမ်းခဲ့တယ်ဆိုတော့ကျွန်တော်အနေနဲ့ပြောရမှာနည်းနည်းလေးခက်တယ်ဘာဖြစ်လို့ဆိုတော့သူများနဲ့လည်းမရှင်ဘူးခဲ့ဘူးပေါ့နော်နောက်ပြီးတော့ကျွန်တော်ရဲ့ဒီ experience ဆိုတော့တယောက်ထဲမှာပဲရှိတယ်နောက်ပြီးတော့ဒီကျွန်တော်ရဲ့အဲဘဝဆိုတာလေကျွန်တော်တယောက်ပဲအတွက်ပဲယုံကန်ခဲ့တဲ့အတွက်ကြောင့်သူများနဲ့မရှင်ခဲ့ဘူးပေါ့ဒါပေမဲ့တော့ကျွန်တော်နည်းနည်းပြောချင်တာကတော့အဲသူများကဘလူပြောသူများကဘလို့ကိုယ်နှိမ်နှိမ်အဲသူများကကိုယ်ဘလောက်အသိမှမပြုတ်ပြေပေမဲ့လေကိုယ်ကမှန်နေဆိုရင်ဆက်လုပ်သွားပါ ကိုယ်မှန်နေဆိုရင်ဆက်လုပ်သွားပါကိုယ့်ရဲ့စူးစမ်းမှုကိုယ့်ရဲ့ဖန်တီးမှုကို၆ခံနဲ့လက်ခံတဲ့လူဆိုတာအများအားဖြင့်ကိုယ့်ရဲ့အနည်းနာမှာရှိတယ်ကိုယ်အားပေးတယ်အဲကိုယ်တနအဲတရရကြရင်ကိုယ်အဲထောက်ပံ့ပေးမယ်အဲအဲ့ဒါကိုယ့်ရဲ့အောင်မြင်မှုကိုပေါ့နော်အဲထွန်းကားစေခြင်းနဲ့အဲအတိတ်နိမိတ်တစ်ခုလိုပဲကျွန်တော်ပြောလို့ရမယ်လို့ထင်တယ
်ဒီလာမဲ့2024ကြာလို့ရှိရင် February မှာ Thai မှာ Zani Collection 10 ပြည့်ပြည့် Fashion Show အကြောင်းကိုလည်းမေးချင်ပါတယ်10ပြည့်ပေါ့လေဆိုတော့ Bangkok မှာဒီ Bangkok မြို့တော်ကဒီ Central World မှာလုပ်မဲ့ဒီဂျပန်ကုန်စည်ပြပွဲကြီးမှာကို Zani ရဲ့ဒီ Fashion Show ကလည်းတစ်ခုအနေနဲ့ပါတယ်ဆိုတော့အဲ့ဒီပွဲမှာလမ်းလျှောက်မဲ့ Model တွေကိုလည်းဒီမြန်မာလူငယ်တွေပေါ့နော်တွေကိုပါစေချင်တယ်အဲ့ဒီလိုမျိုးပါဖို့လည်းကို Zani ခွင့်လန်းဖွင့်ထားပေးတယ်အဲ့ဒီအကြောင်းလည်းတကယ်ရှင်းပြပေးပါရှင့်
အဲပြောမယ်ဆိုရင်2021မှာကျွန်တော်က10နှစ်ပြည့်တာ။ဒါပေမဲ့အဲ့ဒီနှစ်ကအမတို့တည်တဲ့အတိုင်းပဲအဲဒီ fashion show လုပ်ဖို့မတင့်တော်တဲ့အဲနှစ်တစ်ခုဖြစ်နေတယ်။အခုဒီ2024ကိုရောက်လာတဲ့အခါမှာအဲကျွန်တော်တို့ဖြစ်နိုင်မယ်ဆိုရင်တော့ရန်ကုန်မှာလှုပ်ချင်ခဲ့တာ။အခုအချိန်ကတော့မတင့်တော်တဲ့အတွက်ကြောင့်ကျွန်တော်ကတော့ဘန်ကောက်ပေါ့နော်။ဘန်ကောက်မှာအဲမြန်မာနိုင်ငံနဲ့နှီးတဲ့နေရာမှာပဲကျွန်တော်ရဲ့ဒီအဲ10 years anniversary runway show ပေါ့နော်အဲလုပ်မယ်ဆိုပြီးတော့ကျွန်တော်ဖန်တီးလိုက်တာပါဒါကတော့ဒီ Thai Japan အဲချစ်ချီရဲ့ Japan Expo မှာကျွန်တော်ရဲ့ဒီဟို runway show ဆိုတဲ့အနေနဲ့အဲတင်ပြမှာပါအဲ့ဒီမှာကျွန်တော်အနေနဲ့ဒီ Thai မှာရှိတဲ့ဒီ fashion လောကကိုစိတ်ဝင်စားတဲ့ entertainment လောကကိုစိတ်ဝင်စားတဲ့ဒီမြန်မာလူငယ်တွေပေါ့ကျွန်တော်အနေနဲ့ chance ပေးခြင်းနဲ့ဖြစ်နိုင်မယ်ဆိုရင်တော့ကျွန်တော်ရဲ့ဒီ audition ကို entry လုပ်ပြီးကျွန်တော်ဖိတ်ခေါ်ခြင်းနဲ့ပေါ့နော
် Zani Collection Fashion အမှတ်တံဆိပ်ပိုင်ခြင်း designer ရှီဘူယာ Zani ဖြစ်ပါတယ်ရှင်သူအနေနဲ့ဒီမြန်မာနိုင်ငံအကြောင်းကိုလူတွေပို့ပြီးတော့သတိပြုမိလာကြအောင်မြန်မာလူမျိုးတွေအကြောင်းပို့ပြီးတော့စိတ်ဝင်စားလာအောင်တက်နိုင်သမျှဆက်ပြီးတော့စူးစမ်းသွားမယ်လို့ပြောပါတယ်ရှင်ကျွန်မအစုမြမမ
ဖီယိုအမေရိကန်တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်တို့ရုဖဲယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ် VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆာရီမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်ဗျာရှင် VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးအကြံပြုလိုချင်တယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြတယ်လို့ပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုတင်ပြမှာဖြစ်ပါတယ်ဣသရေလအနေနဲ့လူရည်ထူထပ်တဲ့ဂါဇာဒေသမှာအရသာထိခိုက်မှုတွေကိုရှော့ချဖို့အရေးကြီးတယ်လို့အမေရိကန်အနေနဲ့ကဣသရေလရဲ့ဟမတ်စ်ကိုနှိမ်နှင်းဆစ်ဆင်မှုတွေကိုထောက်ခံတယ်ဆိုတဲ့ပိုင်းဖြတ်ချက်ကလည်းမတိမ်မဆောင်ရှိနေတယ်လို့အမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်ကပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်နိုင်ငံကိုယ်စားပြုမှုအရေးဆုံးဖြတ်ချက်ကိုကုလသမဂ္ဂစီးစစ်ရွေးချယ်ရေးကော်မတီကထပ်မံဆိုင်းငံ့လိုက်တဲ့အတွက်တမ္မကြီးဦးကျော်မထွန်းဟာကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်အဖြစ်ဆက်ပြီးတော့ရှိနေမှာဖြစ်ပါတယ်။မြန်မာလူရည်ရဲ့၃ပုံ၃ပုံအရေးအထွက်အားဖြင့်18.6%ဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂအစိုးရခန်းစာတရမှာဖော်ပြပါတယ်။2024ခုနှစ်အတွက်မြန်မာနိုင်ငံလူသားချင်းစာနာအကူအညီလိုအပ်ချက်နဲ့တုံ့ပြန်မှုအစီအစဉ်ဆိုတဲ့အစိုးရခန်းစာကိုကုလသမဂ္ဂလူသားချင်းစာနာမှုကူညီရေးလက်တွဲဖွဲ့အဖွဲ့တွေကအခုဒီဇင်ဘာလ18ရက်နေ့မှာထုတ်ပြန်လိုက်တာဖြစ်ပြီးအဲ့ဒီထဲမှာတော့စစ်တပ်ကအာဏာသိမ်းပြီး3နှစ်အကြာ2014ခုနှစ်မြန်မာနိုင်ငံလူသားစာနာမှုအခြေအနေဟာမျှော်လင့်ချက်မဲ့စိတ်ပြက်လက်ပြက်ဖြစ်စရာဖြစ်နေပြီလို့ထောက်ပြထားပါတယ်ရှင် နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လွှင့်မှုကနှမ်းလောင်ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ1925 32တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOE မြန်မာပိုင်းအစီအစဉ်ကိုအားပေးနိုင်ကြတဲ့အတွက် VOE 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မ thank you type up.